Voice of America in Burmese.
မင်္ဂလာညချမ်းမှာသောတာရှင်များရှင်2018ခုနှစ်နိုဝင်ဘာလ25ရက် VOA American တန်ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညအစီအစဉ်တွေကိုကျွန်မမြတ်သစင်အောင်ကတာဝန်တင်ဆက်ပေးမှာပါ
ကျွန်မ Thank you ထိုက်ပါရှင်ကိုရန်နိုင်တဲ့အတူသတင်းတွေကိုကြီးညာပါမယ်ဥရောပသမ္မဂကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ရခိုင်ပြည်နယ်စစ်တွေမြို့မှာတော့ရိုဟင်ဂျာတွေနဲ့မွတ်စလင်တွေကိုဒီကနေ့ဆန္ဒပြကြပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။တွင်တွေပြီးနားဆင်ရမယ့်တွင်လွှာရီထဲမှာတော့ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေမှာမြန်မာအမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံနေရတာတွေ၊အိမ်တွင်းအကြမ်းဖက်မှုတွေ၊လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပျောက်ရေးဥပဒေကြောင့်ထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်
။ဒီတန်းဖက်မှုပပျောက်ဖို့365ရက်ရှိတဲ့ဒီမှာကျွန်တော်တို့6ရက်ပဲလုပ်လို့မရပါဘူး။တန်းကျဲဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုံခြုံရေးကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးလို့ဒီမှာဖြစ်ပါတယ်ရှင်
။အမျိုးသမီးရေးလှုပ်ရှားမှုဦးဆောင်သူ Triangle Women Director မခင်လေးပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာနားဆင်ရပါမယ်။ဒါ့အပြင်မြမရေးဆွေးနွေးကမ်းမှာတော့ပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးနဲ့တွေ့ဆုံမေးမြန်းထားတာကိုနားဆင်ရပါမယ်။အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသပ်ခြင်းနဲ့မြမပြည်မပေးစာများကဏ္ဍအပြင်တခြားအစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်။အခုတော့ထိတ်တန့်ရောက်မြမနဲ့နိုင်ငံတကာသတင်းတွေကိုမတ်သိမ်ညီထိုင်းနဲ့ကိုရနိုင်တို့ကပြောပြပေးပါအောင်ရှင်။
ဥရောပသမ္မဂတဲကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသမ္မဂဘက်ကအတည်ပြုလိုက်ပါပြီ။ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့ကဥရောပသမ္မဂခေါင်းဆောင်28ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသမ္မဂကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသမ္မဂနဲ့ဗြိတိန်ကြားဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးညှိညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထော့စ်ကဒီကနေ့တနင်္ဂနွေနေ့ Twitter လူမှုကွန်ရက်မှာတင်ပါတယ်။ဆမ်မျက်နှာ600နီးပါးပါတဲ့သဘောတူညီချက်မှာတော့ EU ကနေဗီဂျင်နှုတ်ထွက်ရေးစီမံစည်းကမ်းတွေကိုအသေးစိတ်ဖော်ပြထားသလိုအနာဂတ်ဆက်ဆံရေးမူပေါင်းကိုလည်းချမှတ်ထားပါတယ်။ဗီဂျင်ဝန်ကြီးချုပ်ထရီဇာမေအနေနဲ့တော့လူကြိုက်မများလှတဲ့ဒီသဘောတူညီချက်ကိုဗီဂျင်လွှတ်တော်ဘက်ကအတည်ပြုချက်ရရရင်ဆိုင်ရအောင်မှာပါ။လွှတ်တော်ဘက်ကအတည်ပြုမှာ EU နဲ့သဘောတူညီချက်ကိုလက်တွေ့ကျင့်သုံးနိုင်မှာဖြစ်ပါတယ်။တကယ်လို့လွှတ်တော်ဘက်ကသဘောမတူဘူးဆိုရင်တော့2019ခုနှစ်မတ်လ29ရက်နေ့မှာစီးပွားရေးဖျို့ဖျက်ဖြစ်တာကိုရှော့ချပေးရသဘောတူညီချက်မရှိဘဲ EU အဖွဲ့ကြီးကနေဗြိတိန်တို့နှုတ်ထွက်ရမှာဖြစ်ပါတယ်။ဝန်ကြီးချုပ်မေရဲ့ကိုစပေးတက်ပါတီဘက်ကတော့ထောက်ခံဖို့မသေးကြတဲ့ EU ကနေဗြိတိန်နှုတ်ထွက်ရေးသဘောတူညီချက်အပေါ်ဗြိတိန်ပြည်သူတွေဘက်ကထောက်ခံကြဖို့ဝန်ကြီးချုပ်မေရဲ့ပန်ကြားချက်အိတ်ဖွင့်ပေးစာကိုတော့ဒီကနေ့တနင်္ဂနွေနေ့မှာဗြိတိန်သတင်းစာကြီးတွေမှာဖော်ပြခဲ့ကြပါတယ်။
ပြည်ထောင်နိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့ဘက်မှာလူတွေထောင်ထဲချီဆန္ဒပြနေကြပြီးတော့စနေနေ့ကတော့ရှေ့ရမြောက်နေ့အဖြစ်နဲ့ဆန္ဒပြကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပဋိပက္ခတွေဖြစ်ခဲ့ပါတယ်ပြည်ထောင်နိုင်ငံတော်ဆန္ဒပြတဲ့သူဦးရေဟာ3000ကျော်ရှိပြီးတော့ဘယ်ရက်စ်မြို့ကကဘာကျော်ရှောင်းစလီဈေးလမ်းမကြီးပေါ်မှာ8000လောက်ရှိတယ်လို့ဗီဒီယိုဝန်ကြီးခရစ်စတော့ဖ်ကန်ကတ်စတနာကပြောပါတယ်နိုင်ငံတော်မှာဆန္ဒပြတဲ့သူ130ဖမ်းဆီးခံခဲ့ရပါတယ်ဆန္ဒပြတဲ့သူတွေကမိဘတွေလမ်းတင်ကြတာအမသားတွေကိုဖြိုလဲဖျက်ဆီးခဲ့ကြပြီးတော့ Paris မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုပုံးတွေမိသက်ပိုက်တွေနဲ့လူစုခွဲခဲ့ကြပါတယ်။ရဲရင်နဲ့တခြားပြည်သူတွေကိုရန်ကားတိုက်ခိုက်တဲ့သူတွေဟာရှက်ဖို့ကောင်းပြီးတော့အဲ့လိုအကြမ်းဖက်တဲ့လုပ်ရည်တွေအတွက်ပြည်ထောင်နိုင်ငံမှာနေရာမရှိဘူးလို့ပြည်သူ့သမ္မတ Emmanuel Macron က Twitter ကနေပြောကြားလိုက်ပါတယ်။တချို့ဆန္ဒပြတဲ့သူတွေဟာအဝေးပြေးအမြန်လမ်းမဂိတ်တွေကိုဝေရောက်သိမ်းယူခဲ့ပြီးတော့ကားတွေကိုပတ်စံမယူဘဲလွတ်ပေးတာတွေနဲ့ပြည်ပြောင်းမောင်းခိုင်းတာတွေလုပ်ခဲ့တယ်လို့ပြည်သူ့သတင်း Agency AFP ကပြောပါတယ်။ဒီကကတော့ဒီစည်းစည်းအပါဝင်လောင်းစားစည်းတွေအခွန်တိုးကောက်တဲ့အပေါ်မှာလူတွေအာရုံစိုက်လာစေဖို့အတွက်ဆန္ဒပြတဲ့သူတွေဘက်ကလှုပ်ဆောင်ခဲ့တာပါဒီစည်းစည်းအပေါ်မှာခွန်ဈေးနှုန်းက1လီတာကို10ပြားလောက်တက်သွားခဲ့ပြီးတော့လာမယ့်နှစ်တွေမှာလည်းထပ်တက်ဖို့ရှိတယ်လို့ပြင်သစ်ပို့ဆောင်ရေးဝန်ကြီး Elizabeth Bond ကပြောပါတယ်ဒါပြင်ဓာတ်ဆီခွန်တွေလည်းတက်လာဖို့ရှိနေပြီးတော့ဓာတ်ဆီ1လီတာဟာအခုဆိုရင်$85ပြားဖြစ်ပြီးတော့ဒီစည်းထက်နည်းနည်းပိုပြီးတော့ဈေးကြီးပါတယ်ခင်ဗျာ
ဆီးရီးယားနိုင်ငံအလက်ပိုမြို့မှာအသက်ရှူမဝဖြစ်ပြီးအသက်ရှူဖို့ခက်ခဲတဲ့အခြေအနေကြောင့်လူပေါင်း100လောက်ဆေးရုံတင်ထားရတယ်လို့ဆီးရီးယားနိုင်ငံပိုင်မီဒီယာနဲ့ဆီးရီးယားရေဆောင်ကြည်အဖွဲ့တို့ကပြောပါတယ်။အလက်ပိုမြို့ကသမ္မတဘာရှယ်အာဆတ်အစိုးရကထိန်းချုပ်ထားတာလည်းဖြစ်ပါတယ်။က 94ယောက်ကိုကုသပေးခဲ့ရပြီး32ဦးတို့ကတော့ဆေးရုံဆက်တင်ထားရဆဲဖြစ်တယ်လို့ဗီတိန်ချေဆိုင်ဆီးရီးယားရေဆောင်ကြီးအဖွဲ့ကပြောပါတယ်။ဆီးရီးယားသမ္မတဘာရှာလ်အဲအာဆတ်အစိုးရကိုအခိုင်အမာထောက်ခံတဲ့ရုရှားဘက်ကတော့တဘုံအဖွဲ့တွေကကလိုရင်းအစိတ်ထငွေပါတဲ့ဒုံးကျည်တွေနဲ့ပစ်ခတ်ခဲ့တယ်လို့ယုံကြည်တဲ့အကြောင်းဒီကနေ့တနင်္ဂနွေနေ့မှာပြောပါတယ်။ဆီးရီးယားတဘုံတွေကိုရုရှားဘက်ကလက်တုံပြတ်တဲ့အနေနဲ့လေကြောင်းကနေတိုက်ခိုက်ခဲ့ကြောင်းလဲရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကဝန်ကြီးဌာနကပြောပါတယ်ရုရှားလေတပ်လေယာဉ်တွေကလေကြောင်းကနေတိုက်ခိုက်ခဲ့ပြီးတဘုံတိုက်ခိုက်ရေးသမားပြစ်မှတ်တွေအလုံးကိုချေမှုန်းခဲ့တယ်လို့လဲရုရှားကာကွယ်ရေးဌာနပြောခွင့်ရကနိုင်ငံပိုင် TSS သတင်းအေဂျင်စီကိုပြောပါတယ်အစ်တလစ်ကစစ်သွေးကြွတွေကကလိုရင်းအစိတ်ထငွေပါကောင်းပါနိုင်တဲ့လက်နက်တွေနဲ့ဒေတာဒွင်းကိုပြစ်ခတ်တိုက်ခိုက်ခဲ့ပြီးတဲ့နောက်မှာအလက်ပုံမျိုးတွင်လူပေါင်း109ဦးဒဏ်ရာရခဲ့တာလို့ဆီးရီးယားနိုင်ငံပိုင်သတင်းဌာနစာနာကလည်းဒီကနေ့တနင်္ဂနွေနေ့မှာဖော်ပြပါဗျ။သဘုံအဖွဲ့တာဝန်ရှိသူတွေကတော့ဒီဆွတ်ဆွဲချက်ကိုညှင်းဆို့ပြီးဆီးရီးယားအစိုးရကထောင်ချောက်စင်တာဖြစ်တယ်လို့ပြန်ပြီးတော့ဆွတ်ဆွဲပါဗျ။ဆီးရီးယားရေဆောင်ကြီးအဖွဲ့ကတော့ဆီးရီးယားအစိုးရရဲ့မဟာမိတ်ရုရှားဘက်ကလေကြောင်းကနေတိုက်ခိုက်ခဲ့ပုံရတယ်လို့ပြောဆိုနေတာပါ။ဒီတိုက်ခိုက်မှုကိုဘယ်သူပဲလုပ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီဘက်ကအရေးယူပေးဖို့ကိုလည်းဆီးရီးယားနိုင်ငံခြားရေးဝန်ကြီးကတောင်းဆိုထားပါတယ်ရှင်
။စပိန်ဝန်ကြီးချုပ်ပေဒရိုဆန်ချက်စ်ပြည်ကသတင်းဘက်ကထုတ်ပြန်ကြေညာလိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဥပဒေအရတော့စပိန်နိုင်ငံဟာသူ့ရဲ့စွမ်းအင်အရည်သွေးကိုပြည်ဖြိုးမြဲစွမ်းအင်တွေကိုပြောင်းလဲအသုံးပြုပြီးရုပ်ကျင်းလောင်စာဖြစ်တဲ့မြေအောင်လောင်စာအသုံးပြုနေတဲ့ယင်းတွေကို2040ခုနှစ်မှာဆလတ်အသုံးမပြုပဲတားမြစ်သွားမဲ့အစီအစဉ်တရက်ကိုရေးဆွဲနေပါတယ်။ဒါပေမဲ့အခုလိုလုံးဝအပြောင်းလဲတွေလှုပ်ဆောင်မဲ့ဒီအစီအစဉ်ကပြင်ဆင်မှုတွေတိတ်ပြီးကောင်းကောင်းမလုပ်ထားတဲ့စပိန်ကားလုပ်ငန်းအတွက်တိတ်ကိုညီမချက်ကြီးလွှမ်းရရောက်လိမ့်မယ်ဆိုပြီးတော့တချို့တွေကထောက်ပြနေကြပါတယ်။စပိန်နိုင်ငံဟာလျှက်စစ်စပိန်နိုင်ငံရဲ့လျှက်စစ်ကားစည်းကွက်ဟာတခြားဥရောပနိုင်ငံတွေရဲ့နောက်မှာအတော်လေးရောက်နေပြီးတော့စပိန်နိုင်ငံမှာလျှက်စစ်ကားအသုံးပြုမှုစည်းကွက်က 3.22 ရာခိုင်နှုန်းပဲရှိတာဖြစ်ပါတယ်။ပြင်သစ်ဂျာမနီ၊ဘယ်လ်ဂျီယမ်နဲ့နယ်သာလန်နိုင်ငံတွေမှာတော့လျှက်စစ်ကအသုံးပြုမှုဈေးကွက်က200ခိုင်လောက်ရှိပါတယ်။အခုလိုလှုပ်ဆောင်တာဟာနိုင်ငံရေးအရလည်းအချိန်ကောင်းတော့မဟုတ်ဘူးလို့ပြောရမှာဖြစ်တယ်ဆိုပြီးတော့ပြောကြပါရစေ။ဘာကြောင့်လဲဆိုတော့စပိန်ရဲ့အိန္ဒိယပြည်နိုင်ငံမှာဆိုရင်လည်းလောင်စာဆီဈေးကြီးမြင့်မှုတွေကြောင့်ဆန္ဒပြတာတွေနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်ခင်ဗျာ။
ဒီရေအမေရိကန်တန်ညပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်။ရိုဟင်ဂျာတွေကိုနိုင်ငံသားဖြစ်ခွင့်ပြန်လည်အခြေချခွင့်မပေးရေးရခိုင်ပြည်နယ်စစ်တွေမြို့မှာဒီကနေ့ဆန္ဒပြကြပါတယ်။ရိုဟင်ဂျာဒုက္ခသည်တွေကိုခိုးဝင်ဘင်္ဂလီတွေလို့သုံးလုံးနဲ့ဆန္ဒပြပွဲကိုတော့ဖုံးတော်ကြီးတွေကဦးဆောင်ခဲ့ကြပါတယ်။ဗုဒ္ဓဘာသာဝင်ဖုံးတော်ကြီးတွေတိလရှင်တွေနဲ့လူပေါင်း300လောက်ပါဝင်ခဲ့ကြတဲ့ဒီကနေ့ဆန္ဒပြပွဲကိုရဲတပ်ဖွဲ့ကလုံခြုံရေးရယူပေးခဲ့ပြီးငြိမ်ငြိမ်ချမ်းချမ်းပြီးဆုံးသွားပါတယ်။တိုင်းရင်းသားကမန်နီအဖြစ်အတုအယောင်လုပ်ပြီးဘင်္ဂလီတွေကိုနိုင်ငံသားစီစီရေးကတ်ထုတ်ပေးတယ်လို့ဆန္ဒပြသူတွေကဆွတ်ဆွဲပြည်လဲကန့်ကွက်ခဲ့ပါတယ်။မောင်တော်တောင်ပိုင်းမှာဘင်္ဂလီတွေမထားဖို့ခိုးဝင်ဘင်္ဂလီတွေကိုအစိုးရဘက်ကရေးယူဖို့ဆန္ဒပြသူတွေကတောင်းဆိုပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအများစုနေထိုင်ကြတဲ့မွတ်စလင်တွေကသူတို့ကိုသူတို့ရိုဟင်ဂျာတွေအဖြစ်ခံယူကြပေမဲ့ဒေသခံရခိုင်တွေကရောမြန်မာအစိုးရဘက်ကပါရိုဟင်ဂျာတွေအဖြစ်အတိအမှတ်မပြုပါဘူးဒီကနေ့ဆန္ဒပြပွဲမှာလဲရိုဟင်ဂျာတွေကိုဘင်္ဂလီတွေအဖြစ်သုံးနှုန်းခဲ့ကြပါတယ်ရိုဟင်ဂျာတွေကိုလက်မခံရေးဆန္ဒပြကြတဲ့အပြင်မောင်တော်ခရိုင်တွေမှာမွတ်စလင်ဘာသာဝင်လူငယ်တွေကိုကြောင်းစီရမခန့်ဖို့ကိုလဲဆန္ဒပြသူတွေကတောင်းဆိုကြပါတယ်ရှင်
အမေရိကန်အာကာသအေဂျင်စီ NASA ကနေအင်ဂါဂျိုကိုစုံစမ်းဖို့နောက်ဆုံးလွတ်တင်လိုက်တဲ့အာကာသယင်ဟာအာကာသထဲမှာမိုင်မောင်းတန်းရာနဲ့ချီပြန်တန်းခဲ့ပြီးတဲ့နောက်ဒီလနေ့မှာတော့အင်ဂါဂျိုကိုစဉ်သက်မှာဖြစ်ပါတယ်။သိပ္ပံပညာရှင်တွေကသူတို့အနေနဲ့အင်ဂါဂျိုကိုစုံစမ်းဆွဆေးဖို့အတွက်နေရာကိုတည်ချေအားရွေးချယ်ထားပြီးတော့အဲ့ဒီ insight လို့ခေါ်တဲ့အာကာသယင်စဉ်သက်ဖို့အတွက်အင်ဂါဂျိုဘော်က Elysian Planetaria ဆိုတဲ့မီးတောင်ပြားတွေဖုံးလွှမ်းနေတဲ့လွင်ပြင်ကြီးကိုရွေးချယ်ထားတယ်လို့ပြောပါတယ်။အဲ့ဒီနေရာကကြောက်တုံးတွေမရှိသလိုလေပြင်းတိုက်ဖို့လည်းတိတ်မရှိနိုင်တာကြောင့်ဒီအာကာသယာဉ်အနေနဲ့ဆင်းသက်တဲ့အခါမှာတိမ်းမောက်တာတွေမဖြစ်ပဲအလွယ်တကူဆင်းသက်နိုင်မယ်ဆိုပြီးတော့ယူဆနေကြပါတယ် င်္ဂါအကျိုးရဲ့လေလူတဲကိုဝင်ပြီးစဉ်းသက်နိုင်ဖို့အတွက်တော့6မိနစ်လောက်ကြာမြင့်နိုင်တယ်လို့ခန့်မှန်းနေကြပါတယ်ခင်ဗျာ
အမေရိကန်မှာနိုင်ငံရေးခေါလုံခွင့်ရှောက်ထားသူတွေအနေနဲ့အမေရိကန်တရားရုံးတွေမှာစစ်ဆေးကြမ်းနာမှုအတွင်းမက္ကဆီကိုနိုင်ငံမှာစောင့်ဆိုင်းနေထိုင်ရေးအတွက်အသစ်တက်လာမဲ့မက္ကဆီကိုအစိုးရကစီစဉ်ထားတယ်ဆိုတဲ့သတင်းဖော်ပြချက်ကိုရွေးကောက်ခံမက္ကဆီကိုအစိုးရအသစ်ကညှင်းဆိုလိုက်ပါတယ်မကြခင်အနာလွှဲပြောင်းရယူမဲ့မက္ကဆီကိုအစိုးရသည်နဲ့အမေရိကန်အစိုးရကြားမှာအလားတူသဘောတူညီချက်မျိုးမရှိဘူးလို့အစိုးရသည်ရဲ့ပြည်ထရေးဝန်ကြီးအဖြစ်တာဝန်ယူမဲ့အိုဂါဆန်ချက်စ်ကကြေညာချက်ထုတ်ပါတယ်အသစ်တက်လာမဲ့မက္ကဆီကိုအစိုးရကအမေရိကန်မှာနိုင်ငံရေးခေါလုံခွင့်ရှောက်ထားမှုတွေကိုတရားရုံးတွေမှာစစ်ဆင်နေစဉ်အတွင်းနိုင်ငံရေးခေါလုံခွင့်ရှောက်ထားသူတွေမက္ကဆီကိုမှာကာလာတိုအနေနဲ့နေခွင့်ပြုဖို့သဘောတူထားတဲ့အကြောင်းအိုဂါဆန်ချက်စ်ကပြောဆိုတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကြီးကဒီမတိုင်ခင်နိုင်ရီပိုင်းလောက်ကသတင်းဖော်ပြခဲ့တာဖြစ်ပါတယ်။မက္ကဆီကိုသမ္မတအသစ်လိုပက်စ်အိုဘရာဒိုကလာမယ့်ဒီဇင်ဘာလ၁ရက်နေ့မှာစပြီးအာဏာရယူမှာဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုအတွင်းရာသီဥတုပြောင်းလဲမှုရဲ့တက်ရောက်မှုတွေနဲ့ပတ်သက်ပြီးစိုးရိမ်ပွဲခံမှန်းချက်တွေပါဝင်ပြီးခဲ့တဲ့တောက်ချာနေ့ကထုတ်ပြန်လိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာအစည်းအဝေးခံစားရအရေးပါမှုကိုတော့သမ္မတဒေါ်နယ်ထရမ့်အစိုးရကရှင်းချလိုက်ပါတယ်။ဒီလေးလာမှုကဆိုရင်အဆိုးအဝါဆုံးဖြစ်နိုင်ခြေတွေအပေါ်အများစုအခြေခံထားတာဖြစ်ပြီးကာဗွန်တန်းငွေထုတ်လွှတ်မှုနဲ့ရာသီဥတုပြောင်းလဲမှုကိုရှော့ချပေးနိုင်မဲ့ဤပညာသစ်တွေတီထွင်ဖန်တီးမှုတွေကိုထည့်သွင်းတွက်ချက်မထားဘူးလို့လည်းသမ္မတအင်မီတော်ကပြောဆိုပါတယ်လွတ်တော်ရဲ့ဒီပြုချက်နဲ့ရုဒ္ဒချင်းတီဖြတ်ထုတ်ပြန်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာစမ်းစစ်ချက်အစိုးရခန်းစာမှာတော့ရာသီဥတုကြောင့်ဖြစ်ရတဲ့ဘေးဒုက္ခတွေကဖြစ်ရုပ်ဖြစ်စဉ်တစ်ခုလို့ပို့ပြီးတော့ဖြစ်လာနေပြီဆိုပြီးတော့မှတ်ချက်ပေးထားပါတယ်ခင်ဗျာ
ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ပြောပြပေးခဲ့တာပါ VOA ကအခုထုတ်လွှင့်တဲ့ဒီအစီအစဉ်ကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာတိုက်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတော့ထိတ်တဲရောက်သတင်းတွေကိုတင်ဆက်ပေးချင်ပါတယ်ဒီကနေ့ကြာရောက်တဲ့နိုင်ငံတကာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနေမှာမြန်မာအမျိုးသမီးတွေအတွက်အမျိုးသမီးအခွင့်အရေးချိုးဖောက်ခံနေရတာတွေအိမ်တွင်အကြမ်းဖက်မှုတွေလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေပပျောက်ရေးဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးပါလို့အမျိုးသမီးရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်ဒီကနေ့ကစလို့16ရက်တာအမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုကိုနိုင်ငံတော်အမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပါတယ်မဆုမွန်စုစည်းတင်ပြထားပါတယ်ရှင်
ဒီကနေ့နိုဝင်ဘာလ25ရက်နေ့တနင်္ဂနွေကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့ဖြစ်ပါတယ်ဒီကနေ့ကနေစလို့ဒီဇင်ဘာလ10ရက်နေ့အထိမြန်မာနိုင်ငံတနိုင်ငံလုံးအတိုင်းအတာနဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးလှုပ်ရှားမှုပညာပေးလှုံ့ဆော်မှုတွေကိုအမျိုးသမီးရေးလှုပ်ရှားသူတွေကဥဆောင်ကျင်းပနေကြပြီဖြစ်ပါတယ အခုကြားခဲ့ရတဲ့အတန်းကတော့ Triangle Woman အဖွဲ့နဲ့သွေးစည်းညီညွတ်သောတမကများအဖွဲ့ချုပ်မြန်မာတို့ပူးပေါင်းတင်ဆက်တဲ့အမျိုးသမီးများအပေါ်ကြမ်းဖက်မှုပပျောက်ရေး16ရက်တာလှုပ်ရှားမှုမှာပညာပေးလှုံ့ဆော်နေကြတာဖြစ်ပါတယ်အမျိုးသမီးတွေကိုအကြမ်းဖက်မှုပပျောက်ရေးအတွက်ဥပဒေကြောင်းအရထိထိရောက်ရောက်အကာအကွယ်ပေးဖို့အဓိကရည်ရွယ်ချက်နဲ့ကျင်းပနေတာဖြစ်ပါတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman အဖွဲ့ရဲ့ Director မခင်လေးက VOA မြန်မာပိုင်းကိုပြောပါတယ်
2018ခုနှစ်ရဲ့ဒီအကြမ်းဖက်မှုပပျောက်ရေးအနေနဲ့လုပ်ငန်းဝင်တွေကမှကျန်းဖက်မှုရဖို့အားလုံးပူးပေါင်းပါဝင်ပြီးဆိုတာလည်းဖြစ်ခဲ့တယ်ဒီအကြောင်းသမီးတွေနဲ့လည်းအများကြီးတက်ဆိုင်နေတဲ့အတွက်ဒီလူမျိုးတွေကျန်းဖက်မှုပွားပြမှုတွေဥပဒေထံကာကွယ်ပေးသူတွေတွေဟာလည်းကျွန်တော်တို့ကြိကထားပြီးတော့ဒီသိန်းနှစ်ခုပေါ့နော်ဒီရဲ့ကျန်းဖက်မှုနဲ့လောက်တာဖြစ်ပါတယ်ဒီကျန်းဖက်မှုပွားပြမှု365ရက်ရှိတယ်ကျွန်တော်တို့6ရက်ပဲလို့မရပါဘူးတန်းရဲ့ဒီအနေနဲ့အနေထားနဲ့ကျွန်တော်တို့လုပ်နိုင်တာကတော့ပြောရလို့ရှိရင်တော့အားနည်းပြီးပြီးလို့ပြောချင်ပါတယ်ခင
်ဒီ16ရက်တာလှုပ်ရှားမှုတွေကိုမြန်မာနိုင်ငံတဝန့်လှုပ်ရှားနေတဲ့အထက်အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံလည်းပါဝင်ပါတယ်အဓိကအမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့ဥတီချက်ကတော့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးဥပဒေဖြင့်ကာကွယ်ပေးဆိုတဲ့ရည်ရွယ်ချက်နဲ့ဥဆောင်လှုပ်ရှားတာဖြစ်ပါတယ်လို့အမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေပိုးငယ်ကပြောပါတယ်
အခုကမြန်မာနိုင်ငံမှာတခါမှလိင်ပိုင်းဆိုင်ရာကြမ်းဖက်မှုအနေနဲ့ပတ်သက်ပြီးတဲ့မှာကာကွယ်တဲ့ဥပဒေတခါမှကျမတို့ပြောတဲ့ဟာမရှိဘူးเนาะဒါပေမဲ့ကျမတို့ဥပဒေပြည်ဌာနမှာရှိတဲ့သူတွေကဒီဥပဒေတွေပေါ်ပေါက်ပြီးမှတကယ်ကိုထိရောက်တဲ့အရေးကြီးမှုတွေကိုကျမတို့စတင်အကောင်ထဲဆောင်ရွက်ရမှာဖြစ်တယ်အဲ့ဒါမှသာလေ ကျမတို့ရဲ့အနာဂတ်မျိုးဆက်ဒီအမျိုးသမီးတွေအတွက်လုံခြုံမှုဘဝလုံခြုံမှုမှာရှိမှာဖြစ်ပါတ
ယ်။မြန်မာနိုင်ငံမှာအမျိုးသမီးတွေအိမ်တွင်းအကြမ်းဖက်ခံရတာလိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုဥပဒေကြောင့်အရအကာအကွယ်ပေးမှုကအရန်ကိုအားနည်းနေသေးတဲ့အတွက်ဥပဒေကြောင့်အရအကာအကွယ်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်လို့လွေပိုးငယ်ကပြောပြခဲ့တာပါ။ဒါအပြင်မြန်မာအမျိုးသမီးတို့တွေကြားအကြမ်းဖက်မှုနဲ့ပတ်သက်လို့အသိပညာပေးမှုအားနည်းခဲ့တဲ့အတွက်နားလည်မှုလွဲမနေတာအမျိုးသမီးတွေကိုယ်တိုင်သူတို့ရဲ့အမျိုးသမီးအခွင့်အရေးဥပဒေကြောင့်အရအကာအကွယ်ရယူနိုင်မှုတွေပေါ်မသိရှိတာတွေကရှိနေတဲ့အတွက်အမျိုးသမီးရဲ့လှုပ်ရှားသူတွေဘက်ကလှုပ်ရှားမှုတွေနဲ့ပညာပေးစော်ဩနေကြတယ်လို့အစိုးရတာဝန်ရှိသူတွေဘက်ကလည်းထိထိရောက်ရောက်ပညာပေးမှုတွေလုပ်ဖို့လိုတယ်လို့အမျိုးသမီးရဲ့လှုပ်ရှားမှုဦးဆောင်သူ Triangle Woman ရဲ့ Director မခင်လေးကပြောပါတယ
်အဓိကတော့ပညာပေးမှုအားနည်းနေဆိုတာတော့ဒီကေမလက်ထိကျွန်တော်တို့ဆုံးနေရတဲ့ကြေကနာပဲဖြစ်ပါတယ်အကျန်းသတ်မှုကြုံလို့ရရင်တော့အကျန်းသတ်မှုလို့ဒီစပေးနေတာဟာအင်းကြီးကြေကနာလို့ဒီစရဲ့အင်းကြီးကြေကနာတွေကလည်းအများကြီးရှိနေပါတယ်အဲ့ဒီအတွက်ကကျွန်တော်တို့ဒီရေးပြီးခွဲရက်ဖက်ဖွဲ့ကြီးကသိပညာပေးတော့ဒီစောင့်ရက်နေပြီမဲ့လေကျွန်တော်တို့စောင့်ရက်နိုင်မှုကအတိုင်းတာအကန့်တက်ရှိပါတယ်တို့တဲ့ကြောင့်အစိုးရတာဝန်ရှိတဲ့ဒီနည်းနဲ့စောင့်တင်ရိုးတွေမှာကျွန်တော်တို့လူမှုဘဝတွေမှာပိုတိကျတဲ့ပြက်ပြက်ဒီအကန့်တက်မှုကိုသိရှိအောင်သိပညာပေးတာဟိုသိချရည်ကိုချက်ချင်းပြီးတော့စောင့်ရက်ပြုလုပ်ပါတယ်အဲ့လိုမလုပ်နိုင်တဲ့ချိန်မှာတော့ကျွန်တော်တို့အမျိုးသမီးတွေကိုကျွန်တော်တို့အသိပေးနေတာကတော့အရင်လိုမဟုတ်ဘူးအကန့်တက်မှုဖြစ်လာရင် one way ဖြစ်နေပေမဲ့ဒီလိုရှိတယ်ဒါအကန့်တက်မှုလို့ခေါ်သလားမခေါ်ဘူးလားသိဖို့ဆိုရင်ဟိုမျက်စိညာရည်ဖွင့်ထားပါရေဒီယိုတွေနားထောင်ပါ CV မှာ Facebook မှာဒီသတင်းနဲ့ပတ်သက်လာတဲ့နော်ဆက်သွယ်လို့ရမယ့်ဖုန်းနံပါတ်တွေကိုဖတ်ထားပြီးတော့ဒီလိုအခုဖြစ်ခဲ့လို့ရှိရင်အဲ့ဒီဖုန်းနံပါတ်တွေဒီဆက်သွယ်ရမယ့်လိပ်စာတွေကိုဆက်သွယ်ပေးပါဒါဆိုလို့ရှိရင်တော့ဒီကစားနေရတဲ့ပြဿနာကိုဘယ်လိုဖြေရှင်းမလဲဆိုတာကို why don't you be like ဒီလမ်းတွေတွေ့တယ်လို့ကျွန်တော်ကတော့ပြောချင်ပါတယ
်အမျိုးသမီးများအပေါ်အကြမ်းဖက်မှုကတားဆီးကာကွယ်ပေးမယ့်ဥပဒေကိုအမြန်ဆုံးပြဋ္ဌာန်းပေးဖို့လိုရပြီးတရားရေးစီရင်မှုတွေမှာဗတ်မလိုက်မျှတာတဲ့ထိရောက်စွာအရေးယူဆောင်ရွက်မှုတွေပြုလုပ်ဖို့အစိုးရကိုအမျိုးသမီးရဲ့လှုပ်ရှားသူတွေကဒီကနေ့ကြားရောက်တဲ့အမျိုးသမီးများအပေါ်အကြမ်းဖက်မှုပပျောက်ရေးနိုင်ငံတကာနေ့မှာတောင်းဆိုလိုက်ကြပါတယ်ရှင်
ရရှိတာနိုင်ငံတကာမှာလူမှုကွန်ရက်အသုံးပြုမှုတွေကျယ်ပြန့်သွားမှုလာတယ်လို့မြန်မာလူမှုကြားမှာလည်းလူမှုကွန်ရက်တွေရဲ့ဩဇာအတော်ရှိလာပါတယ်။သတင်းဌာနကြီးတွေကလည်းလူမှုကွန်ရက်ကဆင့်သူ့ရဲ့သတင်းတွေကိုဖျက်ချီလာတဲ့နောက်လူမှုကွန်ရက်တစ်ခုလုံးကိုသတင်းမီဒီယာတစ်ခုလိုမျိုးသဘောထားသတ်မှတ်မှုတွေလည်းတွေ့လာရပါတယ်။လူမှုကွန်ရက်နဲ့သတင်းဌာနတွေဘာကွာတယ်လဲ။လူမှုကွန်ရက်ရဲ့ဩဇာတက်ရောက်မှုစတဲ့သတင်းနဲ့လူမှုကွန်ရက်အကြောင်းလာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုပို့ပို့ထားမယ်ဆိုရင်ဒဲရိုက်ဒီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိဂုံတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပို့ပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမဲ့ညမဲ့တော်ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အင်္ဂါညတဲ့လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်ရှင်။အခုဆက်ပြီးတော့တနင်္ဂနွေညရဲ့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့မြမရေးဆွေးနွေးခန်းကိုနားဆင်ရပါမယ်။ဒီတစ်ပတ်မြမရေးဆွေးနွေးခန်းမှာနားဆင်ရမှာကယုံကြည်ချက်ယက်တီချက်တူတဲ့သူတွေလွှတ်တော်ရဲရောက်သွားရင်စိုင်းပုတ်တွေမတူပေမဲ့လွှတ်တော်ရဲမှာအားကောင်းတဲ့မဟာမိတ်အစုအဖွဲ့ကြီးတစ်ခုဖြစ်လာမယ်လို့ယုံကြည်တဲ့အကြောင်းပြည်သူ့ပါတီဥက္ကဋ္ဌဦးကိုကိုကြီးက VOA ကိုပြောပါရယ်။ဦးကိုကိုကြီးကို VOA ဝိုင်းတော်သားဦးကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါရယ်ရှင်။
ကိုကြီးတွေ့ဆုံမင်းမြောင်ခွင့်ပြုတာဗီဒီယိုအနေနဲ့သူပဲကျေးဇူးတင်ပါတယ်ဆိုတော့ကျွန်တော်ပထမဦးဆုံးမိကွန်းအနေနဲ့ဒီပြည်သူပါတီဒီ88မျိုးဆက်ចောင်းတော်កောင်းဆောင်တွေစုစည်းတည်ထောင်ထားတဲ့ပါတီအများစုပေါ့နော်ဆိုဒီပါတီပေါ်လာတဲ့အချိန်မှာဝေဖန်တန်တကူကဘာလဲဆိုတော့ဒီပါတီဒီဒီမိုကရေစီအင်အားစုတွေကြားမှာရွေးကောက်ပွဲကြရင်မဲပွဲသွားစေနိုင်တဲ့မဲပြားသွားစေနိုင်တဲ့ပါတီတကူများဖြစ်လာမလားဒါဆိုရင်ဒီမိုကရေစီအင်အားစုဘက်မှာအင်အားများလျော့သွားမလားဆိုတော့သူစိုးရင်စိတ်နဲ့ပြောဆိုဝေဖန်ကြတာရှိပါတယ်ဒီပေါ်မှာအခုကိုကြီးနေနေဘယ်လိုများတုံ့ပြန်ကြမှာလဲ
ဟိုကျွန်တော်တို့ဒါခြေလေးလုံးကျွေးကြော်တန်ကိုပြန်ပြီးတော့ပဲကြားရအောင်ကြည့်လို့ရှင်ဒီမိုကရေစီရရှိရေးတို့အရေးဒါတနိုင်ငံလုံးအုပ်အုပ်ကြွကြွတောင်းဆိုခဲ့ကြတာအဲ့တော့ဒီမိုကရေစီဆိုတော့ဗဟုဝါဒထုံကအောင်လုပ်တာဆိုတော့ဒါကြောင့်မလို့ပါတီစုံဒီမိုကရေစီမှာပါတီတွေအားကောင်းမှုတန်ဆွမ်းမှုဟာပါတီစုံဒီမိုကရေစီ အားကောင်းဖို့အတွက်အရေးကြီးတယ်လို့မြင်ပါတယ်။ဆိုတော့အဲ့တော့ပါတီတစ်ခုအနေနဲ့ဒါရွေးကောက်ပွဲဝင်မယ်ဆိုရင်တေချာဖို့ကျွန်တော်တို့ကမဲရအောင်စူးစမ်းကြရမှာပဲ။အဲ့တော့စူးစမ်းတဲ့အခါမှာမဲမကွဲအောင်ဆိုတဲ့အခါမှာကျွန်တော်တို့က1990ရွေးကောက်ပွဲကတည်းကမဲမကွဲအောင်ကျွန်တော်တို့မဟာမိတ်တွေအချင်းချင်းကြားထဲမှာရှယ်ယာလုပ်ပါကျွန်တော်တို့ဟလာမဟာမိတ်မူဝါဒလုပ်ပါဆိုတာဟာတောက်လျှောက်ကျွန်တော်တို့တိုက်တွန်းခဲ့တယ်။အထူးသဖြင့်တိုင်းသားနိုင်ငံရေးပါတီတွေနဲ့ကြားထဲမှာပေါ့နော်။ဆိုတော့အခုလည်းပဲကျွန်တော်တို့ဒီတိုင်းပဲခံခံမှာမှာကျွန်တော်တို့ယုံကြည်တယ်။ဆိုတော့မဲမကွဲအောင်ကျန်တဲ့လူတွေကပါတီမထောင်နဲ့ကျန်တဲ့လူတွေကရွေးကောက်ပွဲမဝင်နဲ့ဆိုတာကတော့ဒါမျှတတဲ့နီလန်မဟုတ်ဘူးလို့ကျွန်တော်ကအဲ့လိုမြင်တယ်။တကယ်ကဟိုယုံကြည်ချက်ယက်တီချက်တူတဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်းဘုံမတူလဲပဲလွတ်တော်ထဲမှာတန်တန်နဲ့ထွက်မှာပဲဆိုတော့ပို့တော်အားကောင်းသေးတယ်တကယ်ဟိုပါတီတခြားပါတီတွေကတောင်းတောင်းမီပေါ့လုံနိုင်ကြိုင်နိုင်တဲ့သူတွေလွတ်တော်တဲ့ရောက်သွားရင်ဆိုင်းဘုံမတူတော်လဲပဲလွတ်တော်ထဲမှာအားကောင်းတဲ့မဟာမိတ်အစုအဖွဲ့ကြီးတစ်ခုရမယ်လို့ကျွန်တော်တို့ယုံကြည်တယ
်ဟုတ်ရွေးကောက်ပွဲမှာခုနလိုပါတီတစ်ခုသုံးခုပေါ့ဗျာဆိုကြပါစို့ကျွန်တော်တို့ပုံမှန်လေးလေးပြောပါအောင် NLD ပါတီကိုကိုကြီးတို့ပြည်သူပါတီအဓိကပါတီပါတီလေးပေါ့နော်ဒါဒီမိုကရေစီရေးကိုတောက်လျှောက်လုပ်လာကြတဲ့ပါတီတွေတစ်ဖက်မှာတော့ခုနလိုပေါ့ပြိုင်ဘဲနိုင်ငံရေးပါတီကြီးရှိတယ်ပေါ့ဆိုတော့ဆိုကြပါစို့မဲဆန္ဒနယ်တစ်ခုမှာဟလာပြည်သူပါတီနဲ့ NLD ပါတီနဲ့တစ်ခုရှင်တိုင်တခြားနိုင်ငံရေးပါတီကြီးတစ်ခုနဲ့ပြိုင်ကြတဲ့အခါမှာပထမဆုံးက NLD ပါတီကိုပဲမဲပေးတဲ့လူတွေကအခုကျတော့ပြည်သူပါတီကိုလည်းပေး NLD ပါတီကိုလည်းပေးဆိုတော့အဲ့ဒီမှာမဲကနှစ်ခုကခွဲသွားပြီးတော့တစ်ဖက်ကပါတီကြီးမှာတော့ငကိုအတိုင်းပဲရတယ်ဆိုရင်အတကနှစ်ပါတီစလုံးနဲ့ကွဲတယ်လို့ပြောလို့မရဘူးလားခင်ဗ
ျဟိုတစ်ခုကရွေးကောက်ပွဲသဘာဝကိုပြန်စဉ်းစားကြည့်ရင်တစ်ခုကတိုင်းရင်းသားရေးရာဝန်ကြီးဌာနများဝန်ကြီးများအတွက်ရွေးကောက်ပွဲရှိတယ်မဲဘုံက၄ဘုံရှိတာပေါ့တစ်ခုကဒေသဆိုင်ရာပေါ့တိုင်းဒေသကြီးပြည်နယ်လွှတ်တော်ရှိတယ်နောက်အမျိုးသားလွှတ်တော်ရှိတယ်ပြည်သူလွှတ်တော်ရှိတယ်အဲ့တော့ तू ကအလှော၄ခုရှိတယ်အလှော၄ခုမှာမှမဲဆန္ဒနယ်မြေတတ်မှတ်ချက်တွေကကျွန်တော်တို့တစ်ခုချင်းစီမှာဒေါင်လိုက်ကျွန်တော်တို့ထပ်ပြီးခွဲလို့ရတယ်ဆိုတော့ဒါ၄ခုသာအချင်းချင်းကြားထဲမှာမဟာမိတ်တွေကြားထဲမှာညှိနှိုင်းနိုင်ရင်ထိတ်တိုက်ဖြစ်เสียအကြောင်းမရှိဘူးလို့မြင်တယ်။ဒါကနီလန်းတစ်ခုပေါ့။နောက်တစ်ခုက NLD လည်းမပေးဘူး၊ကြန့်ခိုင်ရေးလည်းမပေးဘူး၊မဲကိုလာမပေးတော့ဘူးဆိုတဲ့အရေးအတွက်ဟာတိတ်ဆိတ်ဝင်သွားဖို့ကောင်းတယ်။အခုပြီးခဲ့တဲ့ဂျာပြရွေးကောက်ပွဲမှာလူ142ယောက်ပဲလာပေးတယ်။တဝက်တော်မရှိဘူးမဲပေးတာ။အဲ့ဒီတော့ကျွန်တော်တို့ကဒီမဲမပေးတဲ့သူတွေဟာနိုင်ငံရေးကိုစိတ်ပြတ်သွားလို့လား။မဲပေးလဲဘာမှမထူးပါဘူးကွာလို့စိတ်ထဲမှာဖြစ်သွားလို့လားဆိုတော့အဲ့ဒီအရေးအတွက်ဟာဒါကျွန်တော်တို့အတွက်အာယုံဆိုင်ရမယ်အလေးနဲ့ထားရမယ်အရေးအတွက်လို့မြင်တယ်အဲ့ဒီမဲကကွဲတာမဟုတ်ဘူးလာကုန်မပေးတာဆိုတော့ကျွန်တော်တို့ကပြည်သူတွေကိုနိုင်ငံရေးစိတ်ဝင်စားမှုမြင့်တက်လာအောင်လုပ်ဖို့ကိုနိုင်ကဒါဟာဒီမိုကရေစီယုံကြည်တဲ့နိုင်ငံရေးသမားတွေပါတီတွေအတွက်အရေးကြီးတဲ့မစ်ရှင်ပေါ့နော်ဒါဖြစ်တယ်လို့ကျွန်တော်ကတော့အဲ့လိုမြင်ပါတယ်
ဟုတ်ကဲ့ခုနကဥက္ကဋ္ဌမဟာမိတ်ဆိုတဲ့ကိစ္စပြောလို့အဲ့ဒါနဲ့ဆက်ဆက်ပြီးကျွန်တော်မေးချင်တာကဒီပြည်သူပါတီရဲ့ကြေညာချက်မှာမူဝါဒမှာပေါ့နော်ဒီကျယ်ပြန့်တဲ့မဟာမိတ်မူဝါဒထားမယ်ဆိုပြီးတော့ပြောထားတာရှိပါတယ်ဘူးလို့မနေရဟိုတဲကလည်းပြောပါတယ်ဆိုတော့တည်င်းနေထွက်နေတဲ့ကောလာလာထွက်တာတွေရှိဒီပါတီကိုဟလာထောက်ခနဲ့လူတွေမှာကြောတော့နောက်ခံပေးတဲ့လူတွေမှာဝိုင်းရံပေးတဲ့လူတွေမှာဥပမာအဖြစ်ဟလာပြည်ခံမျိုးပါတီရှိတယ်မပါတာရှိတယ်စားတဲ့ကောလာလာပုံပြန်ပြောဆိုတဲ့ဟာတွေကျွန်တော်ကြားတယ်ဥပ္ပီဘာများအဲ့ဒီပုံမှာတို့ပြန်ပြော
ပို့ကျွန်တော်တို့နိုင်ငံရေးယဉ်ကျေးမှုကိုလည်းပြန်လေ့လာဖို့လိုတယ်ဘာဆိုတော့တခြားလုံးမှာအာနာရှင်စနစ်အောက်မှာနေခဲ့ရတော့သူကဟိုရန်ငါဆိုတဲ့အယူအဆရှိတယ်။ဆိုတော့အဲ့တော့ရန်ငါအယူအဆမှာငါမဟုတ်ရင်ရန်ဘက်ကပဲဆိုတာမျိုးတစိ့ကတ်တာပေါ့နော်။အဲ့တစိ့ကတ်တဲ့နိုင်ငံရေးဟာကျွန်တော်တို့ဒီမိုကရေစီယဉ်ကျေးမှုတွေတော်တော်အန္တရာယ်ရှိတယ်လို့ကျွန်တော်ကတော့ပြောချင်တယ်။အဲ့တော့တကယ်တကယ်ကကျွန်တော်တို့ဟာကျွန်တော်တို့ယက်တီချက်ယုံကြည်ချက်အပေါ်မှာပဲစူးစီးတာဖြစ်တယ်။ဆိုတော့အကယ်၍အခြားအဖွဲ့အစည်းတစ်ခုခုကနေပြီးတော့ပါတီတဲ့ရောက်လာရင်တောင်မှပါတီရဲ့မူဝါဒတွေစီးငင်းစည်းကမ်းတွေကိုမလွဲမသွေလိုက်နိုင်ရမှာဖြစ်တယ်။မလိုက်နာနိုင်ရင်ချိုးဖောက်ရင်ပါတီစီးငင်းစည်းကမ်းနဲ့ကျွန်တော်တို့ဒါကင်တွယ်ရမယ့်ကိစ္စလေးရှိတယ်။ဆိုတော့ဒါကြောင့်မလို့ဒီလိုမျိုးတစိ့ကတ်တဲ့နိုင်ငံရေးဟာဒါလက်လွတ်စပယ်ပြောနေတဲ့သူတွေရောရည်ရွယ်ချက်ရှိရှိလုပ်နေတဲ့သူတွေကိုရောကျွန်တော်ကတော့ဟိုအကြံပြုချင်တာပေါ့နော်။တတိပေးချင်တာတစ်ခုကတော့အန္တရာယ်ရှိတယ်။အဲ့ဒါဟာနိုင်ငံဟာတစားစီကျွန်တော်တို့ကအကွဲပြဲအင်မတန်များတဲ့နိုင်ငံမှာအတယောက်ကိုတယောက်တစိ့ကတ်တဲ့ကိစ္စဟာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်အမျိုးသားပြန်လည်တင့်မြတ်ရေးအတွက်အန္တရာယ်ရှိတယ်ဆိုတာလေးဒါလေးတော့ကျွန်တော်ဒါသတိပြုစေချင်ပါတယ်အားလုံ
းဟုတ်ကဲ့ဆိုတော့ဘာလို့ပဲဖြစ်ဖြစ်ဦးကိုဝကြီးရဲ့ပြည်သူပါတီဒီ2020ဒုတိယရွေးကောက်ပွဲအတွက်ရည်ရွယ်ပြီးတော့ဒါပြင်ဆင်ပါပါပဲ2020ဒုတိယရွေးကောက်ပွဲမှာလည်းအင်အားနဲ့ဝင်နိုင်အောင်ဦးကိုဝကြီးတို့စူးစမ်းကြမှာပါပဲ
ဒ
ါပြည်သူတွေနည်းလည်းသိထားပြီးသားပါဆိုတော့2020ရွေးကောက်ပွဲမှာပြည်သူပါတီအနေနဲ့အဓိကရင်ဆိုင်ရမယ့်အခြေအနေစိန်ခေါ်မှုပေါ့ဆိုရင်ပါရှိမလဲ
အဲ့တော့ဒါအခု အထူးသဖြင့်ပြည်သူတွေရဲ့နိုင်ငံရေးပေါ်မှာစိတ်ဝင်စားမှုပေါ့နော်အဲ့ဒါဟာနိုင်ငံရေးသမားတိုင်းအတွက်အရေးကြီးတယ်လို့ကျွန်တော်ကတော့ယုံကြည်တယ်ဟိုရွေးကောက်ပွဲဝင်တဲ့ကိုယ်စားလှယ်တယောက်ပါတီတစ်ခုဟာနိုင်ငံတိုင်းမရှုံးရှုံးမယ်ဒါဖြစ်ိုးဖြစ်စင်မယ်သို့တော့ပြည်သူတွေမဲပေးတဲ့ယာကန်တော့ကြာသွားပြီဆိုရင်တော့နိုင်ငံရေးလောကတစ်ခုလုံးရှုံးတာလို့ကျွန်တော်ကမြင်တယ်ဆိုတော့ဒါကြောင့်မလို့ပြည်သူတွေနိုင်ငံရေးပေါ်မှာစိတ်ပြတ်သွားတာမျိုးယုံကြည်မှုနည်းသွားတာမျိုးဖြစ်လာခဲ့ရင်တော့အဲ့ဒါဟာကျွန်တော်တို့နိုင်ငံရေးပါတီတွေအားလုံးအတွက်အကြီးမားဆုံးစိန်ခေါ်ချက်လို့ကျွန်တော်တို့မြင်ပါတယ
်ကျွန်တော်သတိထားမိတာကိုကိုကြီးတို့ပါတီစထောင်မယ်ဆိုတဲ့ကပေါ့နော်ပါတီထောင်မှုတွေစလုပ်တဲ့အချိန်ပါတီဖွဲ့စည်းဖို့တွေစလုပ်တဲ့အချိန်နောက်ဒီပါတီဖွဲ့စည်းတဲ့အချိန်မှာလည်းပဲအထူးသဖြင့်တရုတ်နဲ့ဂျပန်တို့လိုပေါ့မြန်မာနိုင်ငံနဲ့အဓိကမြန်မာကိစ္စဝိစာတွေမှာလည်းပဲငင်းချမ်းရေးကိစ္စရခိုင်ကိစ္စစတဲ့တဲဝင်ပါနေတဲ့နိုင်ငံကြီးတွေကအတော်လေးစိတ်ဝင်စားတာကျွန်တော်သတိထားမိတယ်ဆိုတော့ဒီတရုတ်နဲ့ဂျပန်တို့လိုနိုင်ငံကြီးတွေကပြည်သူပါတီကိုအထူးစိတ်ဝင်စားတာဘာကြောင့်လို့များဦးကိုကြီးသုံးသပ်ပါလဲ
ဟိုတခုကတော့နိုင်ငံတကာကဒီတန်ယုံနေဆိုတော့နိုင်ငံအသီးသီးမှာလာပြီးတော့ယုံဆိုင်တယ်ဆိုတာဟာအဲ့ဒီနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးတည်င်းအချက်လက်တွေကိုစုဆောင်းတာပဲစုဆောင်းပြီးလို့ရှိရင်ဒါသူတို့ရဲ့ကောက်ချက်တွေပေါ့သူတို့ရဲ့အငဲဖြတ်ချက်တွေရှိပါလိမ့်မယ်ဒါကဒါနိုင်ငံတကာတန်ယုံနေရဲ့ဒါသူတို့ရဲ့သဘာဝပဲဆိုတော့ဒါကြောင့်မလို့လဲဒါကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအလားအလာနိုင်ငံရေးလက်ရှိအခြေအနေတွေအပေါ်မှာမူတည်ပြီးတော့အဲဘယ်ပါတီကိုဆက်ဆံမယ်ဘယ်အစုအဖွဲ့ကိုဆက်ဆံမယ်ဆိုတာတွေကတော့တက်ဆိုင်ရာနိုင်ငံတွေရဲ့ဒီမှန်းဆချက်တွေဆုံးဖြတ်ချက်တွေလို့ပဲပြောရမှာပါခင်ဗ
ျဒါဟာပါတီအတွက်လာပါတီရှိလျှောက်လုပ်မဲ့နိုင်ငံရေးလုပ်ငန်းစဉ်တွေကောင်းတဲ့ကိစ္စလို့ရောကျွန်တော်တို့ပြောနိုင်မလား
အဓိကကတော့ကျွန်တော်တို့ကနိုင်ငံရေးပါတီလုပ်တယ်ဆိုတာအရေးကြီးဆုံးကတော့ပြည်သူ့ရဲ့ထောက်ခံမှုပေါ့ပြီးလို့ရှိရင်တော့ကျွန်တော်တို့ကနိုင်ငံကိုကိုစားပြုတဲ့အဆင့်ကျွန်တော်တို့စဉ်းစားပြီးဆိုရင်နိုင်ငံတကာနဲ့ဆက်ဆံရေးဒါအင်မတန်အရေးကြီးပါတယ်အဲ့တော့နိုင်ငံတကာဆက်ဆံရေးဆိုတဲ့အခါမှာလည်းပဲဒီပထဝီနိုင်ငံရေးအနေထားအရာကိုနိုင်ငံအင်းကြီးချင်းနိုင်ငံနေနဲ့ဆက်ဆံရေးဟာဒါဟာကျွန်တော်တို့ရဲ့မွေးရပါဒါတကယ်အင်မတန်အရေးကြီးတဲ့ကိစ္စလည်းဖြစ်ပါတယ်ပြီးတော့မှဒေသတွင်းနိုင်ငံများနဲ့ဆက်ဆံရေးကျွန်တော်တို့အာဆီယံမိသားစုထဲမှာပါဝင်နေတဲ့အတွက်ကြောင့်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးအခြားကျွန်တော်တို့ဒါနိုင်ငံတကာကျွန်တော်တို့ဒီမိုကရေစီရေးကိုတောက်ခံအားပေးခဲ့ကြတဲ့မိတ်ဆွေနိုင်ငံများနိုင်ငံတကာနဲ့ဆက်ဆံရေးဒါတွေဟာကျွန်တော်တို့ဂရုစိုက်ရမယ့်ကိစ္စတွေဖြစ်ပါတယ
်။ဟုတ်ကဲ့ပါ။နိုင်ငံရေးပါတီတွေတခုပေါ်လာပြီ။ဒီနိုင်ငံရေးပါတီမှာခေါင်းဆောင်တွေရှိလာပြီ။ဒီခေါင်းဆောင်တွေဒီအချိန်မှာရွေးကောက်ပွဲဝင်မယ်။ဟလာပြောရရင်လွတ်တော်တဲ့အကြောင်းပဲ။ဒါပြင်နိုင်ငံဦးချိုးရေးအာဏာကျလာမယ်။ဆိုတော့ကျွန်တော်အဓိကမြန်မာမေးချင်တဲ့မေးခွန်းကအင်္ဂလိပ်လိုဆိုရင်တော့ are you ready to govern ပြည်သူပါတီအနေနဲ့တိုင်းပြည်အာဏာကိုရယူပြီးတော့တိုင်းပြည်ကိုကောင်းတဲ့လမ်းကြောင်းပေါ်နဲ့အုပ်ချုပ်ဖို့အတွက်အခွင့်အရေးရမယ်ဆိုရင်အုပ်ချုပ်ဖို့အတွက်အဆင်သင့်ဖြစ်နေပါပြီလားအ
ဲ့တော့ကျွန်တော်တို့ကနှစ်30အတွေ့အကြုံတွေရှိတယ်နှစ်30အတွေ့အကြုံဆိုတာကိုယ်တိုင်ဖြတ်သန်းခဲ့တဲ့အတွေ့အကြုံတွေရှိတယ်လို့ကျွန်တော်တို့အရင်မျိုးဆက်တွေကနေတဆင့်ကြားတဆင့်နာအတွေ့အကြုံတွေတည်းရှိတယ်နောက်တစ်ခါနိုင်ငံတကာအတွေ့အကြုံတွေကိုကျွန်တော်တို့စာအုပ်စာတမ်းများတဆင့်ကလေ့လာတာကိုယ်တိုင်သွားရောက်ပြီးတော့လေ့လာတာတွေရှိတယ်။အဲ့တော့ကျွန်တော်တို့နိုင်ငံကိုဘယ်လိုပုံစံမျိုးလုပ်သင့်တယ်ဖြစ်စေချင်တယ်ဆိုတော့ကျွန်တော်တို့စိတ်ကူးစိတ်တမ်းတွေကျွန်တော်တို့ရည်မှန်းချက်တွေရှိပြီးသားဖြစ်တယ်။အဲ့တော့အကယ်၍ဒါဆောင်ရွက်ခွင့်ရခဲ့မယ်ဆိုရင်လည်းကျွန်တော်တို့ဒီအတွေ့အကြုံတွေကိုလက်တွေ့နယ်ပယ်ကနယ်ပယ်ဒီဘာသာရပ်ဆိုင်ရာနယ်ပယ်လိုက်ကျွမ်းကျင်တဲ့ပုဂ္ဂိုလ်များကိုလည်းကျွန်တော်တို့အတတ်နိုင်ဆုံးကျွန်တော်တို့စုစည်းနေတယ်စုစည်းထားတာတွေလည်းရှိတယ်။ဆိုတော့ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့နိုင်ငံအတွက်ဒီပြည်သူတွေရဲ့ဘဝကိုမြင့်တင်နိုင်မဲ့ကိစ္စမျိုးတွေအတွက်ကျွန်တော်တို့ပြင်ဆင်နေပါတယ်ပြင်ဆင်ထားတာတွေလည်းရှိပါတယ်လို့ပြောပြရစီ
။ကျေးဇူးအများကြီးဒီမှာတ
ော့ဟုတ်ကဲ့ပါကျေးဇူးတင်ပါရှင
်ပါ။ပြည်သူပါတီဥက္ကဋ္ဌဦးကကိုကြီးကို VOA ဝိုင်းတော်သားဦးကျော်ကျော်တင်ကတွေ့ဆုံမေးမြန်းထားတာပါရှင်။ဒီကနေ့ညပိုင်းအစီအစဉ်ရဲ့ဒုတိယပိုင်းနိုင်ရွယ်မှာပြည်ရင်းသုံးသက်ချက်နဲ့မြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးသွားမှာမို့စောင့်မျှော်နားဆင်ကြပါအောင်ရှင
် VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA ရဲ့တနင်္ဂနွေနေ့ညဘက်အစီအစဉ်တွေကိုည10နာရီထိလိုင်းဒိုမီတာ1925 32နဲ့လိုင်းလံမီတာ190တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုစတိုက်ထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ဝက်မှာပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူမြန်မာပြည်မှပေးစာများကဏ္ဍကိုတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာချက်ငွေကိုယုံကြည်မှုရှိလာအောင်ဘာတွေလုပ်ဖို့လိုမလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတင်ပြမှာပါမတ်အင်ဂျင်နိုင်ကကူညီတင်ဆက်ပေးထားပါတယ
်ပြီးခဲ့တဲ့နိုဝင်ဘာ20ရက်နေ့ကအမျိုးသားလွှတ်တော်မှာကရားအမှတ်ကူအမတ်ဦးစိုးသိန်းကနိုင်ငံတွင်းဒေါ်လာငွေအသုံးပြုနေကြတာနဲ့ပတ်သက်ပြီးမေးခွန်းထုတ်ပါတယ်သူမေးခွန်းအပြည့်စုံကတော့နိုင်ငံပိုင်ငွေကြေးပုံမိုခိုင်မာလာစေရန်နဲ့တရားမဝင်ငွေကြေးသုံးစွဲမှုများကိုထိန်းချုပ်နိုင်ရန်နိုင်ငံသားသုံးငွေအားမြန်မာနိုင်ငံတစ်ဝှမ်းလုံးတွင်ပြည်တွင်းတွင်ကျပ်ငွေအဖြစ်လဲလှယ်သုံးစွဲစေရန်တွန်းအားပေးမိအစီအမံများရှိမရှိဆိုတဲ့မေးခွန်းဖြစ်ပါတယ်မေးခွန်းမိတဲ့ကရားကူအမတ်ဦးစိုးသိန်းဟာအရင်သမ္မတဟောင်းဦးသိန်းစိန်လက်ထက်ကစီနီယာဝန်ကြီးတစ်ပါးဖြစ်ပြီးစီးပွားရေးဆိုင်ရာကိစ္စတွေအဓိကကင်တွယ်ခဲ့သူဖြစ်ပါတယ်လက်ရှိသူ့မေးခွန်းကလည်းနိုင်ငံတွင်းတောက်လျှောက်ဖြစ်ပေါ်နေတဲ့ကျပ်ငွေတန်ဖိုးကျဆင်းတာမတည်ငြိမ်တာတွေနဲ့ဆက်ဆက်နေပါတယ်ဒီမေကုန်းနဲ့ပတ်သက်ပြီးမြန်မာနိုင်ငံဘိုးဘန်ဒူဂထာဥပဟုံငယ်ဘလို့ဖြေခဲ့သလဲဘိုးဘန်ရဲ့စီမံတွေကကျပ်ငွေတန်ဖိုးကျဆင်းနေမှုမတည်ငြိမ်မှုပြဿနာကိုဘလောက်ဖြေရှင်းပေးနိုင်မလဲဆိုတာလေ့လာကြည့်ကြရအောင်ပါ
မေကုန်းနဲ့ပတ်သက်ပြီးဘိုးဘန်ဒူဂထာဥပဟုံငယ်ကအဖြစ်မှန်တွေနဲ့အခက်အခဲတွေကိုလွတ်တော်အမတ်တွေသဘောပေါက်အောင်ပုံပွင့်လင်းလင်းရှင်းပြခဲ့တာတွေ့ရပါတယ်တကယ်တော့ပြည်တွင်းကဈေးနှုန်းတက်မှတ်မှုနဲ့ရောင်းဝယ်မှုတွေဝန်ဆောင်ကရယူတာတွေငွေကြေးလွှဲပြောင်းတာတွေနဲ့ပတ်သက်ရင်ကျပ်ငွေတစ်မျိုးတည်းကိုပဲအသုံးပြုဖို့ဗဟိုဘဏ်ကထုတ်ပြန်ထားပြီးသားပါဒါပေမဲ့လိုက်နာမှုမရှိကြတာကြောင့်2015 2016နဲ့2018မှာ၃ကြိမ်တိုင်တိုင်ညွှန်ကြားချက်တွေထပ်ပြီးထုတ်ခဲ့သေးတယ်လို့ဆိုပါတယ်။ဒါပေမဲ့ဗဟိုဘဏ်ကညွှန်ကြားချက်တွေဘလောက်ပဲထုတ်ထုတ်လိုက်နာမှုမရှိကြတာကတော့ဒီကနေ့အချိန်ထိပါပဲ။လက်ရှိဟိုတယ်တွေစားတောက်ဆိုင်တွေနိုင်ငံခြားကလာဖွင့်ထားတဲ့ပုဂ္ဂလိကကျောင်းတွေကျောင်းမြတ်နဲ့အမှတ်တရပစ္စည်းအယောင်ဆိုင်တွေနိုင်ငံခြားသားတွေနဲ့ INGO တွေကိုအိမ်ချမ်းမြေတိုက်ခန်းငှားရမ်းတာတွေစတာတွေမှာဒေါ်လာနဲ့ပဲရယူနေကြတယ်လို့ဝန်ကြီးဌာနတွေအနေနဲ့မြေငှားရမ်းတာနိုင်ငံခြားနဲ့ဖက်ဆက်ရင်းနှီးမြှုပ်နှံရမှာလေသူတို့ရမယ့်လုပ်ငန်းဆောင်ရွက်မှုဝင်ငွေတွေကိုနိုင်ငံခြားငွေနဲ့ပဲလက်ခံဆောင်ရွက်နေတယ်လို့ဥပုပ်ဘုံငယ်ကဆိုပါတယ်
ဒီနေရာမှာကြုံရတဲ့ပြဿနာတစ်ခုကပြည်တွင်းကအယောင်ဆိုင်တွေ၊လေကြောင်းလိုင်းနဲ့ဟိုတယ်တွေ၊ကျောက်မြေရတနာအယောင်ဆိုင်တွေဟာသူတို့ရောင်းကုန်တွေနဲ့ဝန်ဆောင်ကဈေးနှုန်းတွေကိုဒေါ်လာနဲ့ပုံသေးတက်မှတ်ထားပြီးမြန်မာငွေနဲ့လွှဲပြောင်းရယူရမှာငွေလဲနှုန်းကိုပြင်ပပေါက်ဈေးထက်မြင့်တင်တက်မှတ်ပြီးရယူတတ်ကြကြောင်းဒါကြောင့်ငွေပေးချေရသူတွေအနေနဲ့ပိုးပြီးတက်တာစေမဲ့ဒေါ်လာငွေနဲ့ဓာတ်ရိုက်ပေးချေတာမျိုးပဲလုပ်နေကြတာမြင်နေရတယ်လို့ဆိုပါတယ်ဒီလိုနဲ့မြန်မာနိုင်ငံတွင်းမှာငွေပေးချေမှုတွေကိုကျပ်ငွေပဲအသုံးပြုဖို့သတ်မှတ်ထားပေမဲ့တရားမဝင်တဲ့ဒေါ်လာနဲ့ပေးချေမှုတွင်ကျယ်နေရတာဖြစ်တယ်လို့ဆိုပါတယ်
။တကယ်တော့ဒီပြဿနာဟာတဦးတစ်ယောက်ကလုတ်ကင်တာမျိုးမဟုတ်ပဲဈေးကွက်အတွင်းကြေကြေပြန့်ပြန့်ဖြစ်ပေါ်နေတာမို့ပထမအဆင့်မှာပြည်သူတွေကိုအချိန်ကာလတစ်ခုသတ်မှတ်ပြီးပညာပေးမှုတွေကိုကြေကြေပြန့်ပြန့်လုပ်ဖို့လိုပါတယ်။နောက်ပိုင်းကျမှအရေးယူတာမျိုးလုပ်မယ်လို့ဥပဘုံငယ်ကမယုံမလွန်ဖြေသွားပါတယ်။ပြည်တွင်းမှာဒေါ်လာကိုအသုံးမပြုဘဲကျပ်ငွေကိုပဲအသုံးပြုဖို့ဆိုတဲ့ကိစ္စဖြေရှင်းရမှာငွေကြေးနည်းနည်းလေးပဲအသုံးပြုတဲ့လက်လီအယောင်းဝယ်နဲ့ငွေကြေးပမာဏအများကြီးအသုံးပြုရတဲ့လက်ကားအယောင်းဝယ်အလွှဲပြောင်းနှမျိုးစလုံးဖြေရှင်းပေးဖို့လိုပါတယ
်လက်လီအသုံးပြုမှုအတွက်ကင်တွဲထိန်းချောင်းရတာတိတ်ပြီးမခက်ခဲနိုင်ပါဘူးဥပဒေနည်းဥပဒေထုတ်ပြန်ပြီးမလိုက်နိုင်ရင်ခံယူရမယ့်ပြစ်ဒဏ်စတဲ့သတ်မှတ်ချက်တွေလည်းရှိဒေါ်လာကနေကျပ်ငွေဖလှယ်နိုင်တဲ့ငွေလဲကောင်တာတွေနေရာအနှက်ရှိနေပြီးဆို ထင်းချောင်းရလွှဲပါတယ်ပို့ကုန်သွင်းကုန်ကိစ္စလူမျိုးမှာဆိုရင်တော့ပို့ကုန်သမားရဲ့ဒေါ်လာရငွေတွေကိုဘန်တွေကနေကြက်ငွေပဲထုတ်ပေးတာမျိုးလှုပ်လို့ရပါမယ်သွင်းကုန်သမားတွေလိုအပ်နေတဲ့တစ်နှစ်ဘီလီယံနဲ့ချီတဲ့ဒေါ်လာငွေတွေကိုဘသူကရောင်းပေးမလဲဆိုတဲ့ပြဿနာရှိလာနိုင်ပါတယ်လက်ရှိအခြေအနေမှာတော့ပို့ကုန်သမားကရထားတဲ့ဘန်တွေကဒေါ်လာတွေကိုသွင်းကုန်သမားကအပြင်းမှာကြက်ငွေချ ွေစီးပွားရေးလုပ်ငန်းတွေကိုချေးငွေချေးခွင့်ပြုလိုက်တဲ့ကိစ္စလည်းပါပါတယ်ဒီလိုချေးခွင့်ပြုလိုက်ခြင်းအပြင်သွင်းကုန်သမားတွေအနေနဲ့သူတို့ကာလာတူလိုအပ်နေတဲ့ဒေါ်လာကိုအဲ့ဒီနိုင်ငံခြားဘဏ်ခွဲတွေကနေချေးယူနိုင်လိမ့်မယ်လို့လည်းဗဟိုဘဏ်ကမျှော်လင့်ထားပါတယ်နိုင်ငံခြားဘဏ်ခွဲတွေကိုခုလိုဘဏ်ဝင်ဆောင်မှုလုပ်ငန်းတိုးချဲ့ခွင့်ပြုလိုက်တာဟာအဲ့ဒီဘဏ်တွေအနေနဲ့ပြည်ရင်းလုပ်ငန်းလိုအပ်ချက်အတွက်အသုံးပြုမဲ့ဒေါ်လာငွေတွေစီးဝင်လာစေဖို့ရည်ရွယ်တယ်လို့လည်းဆိုပါတယ်။ဒါဟာလည်းတနည်းအားဖြင့်မြန်မာကျပ်ငွေတန်ဖိုးတည်ငြိမ်ရေးကိုလည်းဖြစ်စေနိုင်ပါတယ်။အလားတူပါပဲ။မြန်မာနိုင်ငံထဲမှာဝန်ဆောင်မှုလုပ်ငန်းတွေလို့ကျပ်ငွေနဲ့ဝန်ဆောင်ကရပြီးနိုင်ငံခြားကိုဒေါ်လာငွေတွေပြန်ယူထုတ်သွားမဲ့ကုမ္ပဏီတွေရဲ့ပြဿနာကိုလည်းတရားဝင်နည်းလမ်းတွေနဲ့ဖြေရှင်းပေးရပါဦးမယ်။ဥပမာကာတာခြေဆိုင် Oridu ကုမ္ပဏီဟာပြီးခဲ့တဲ့6လတာအတွင်းမြန်မာနိုင်ငံမှာဝင်ငွေအမေရိကန်ဒေါ်လာ303တန်းကျော်ရပါတယ်။အထွေထွေကုန်ကျစရိတ်တွေမြန်မာအစိုးရကိုပေးဆောင်ရတဲ့အခွန်အခတွေနှုတ်ပြီးရင်အသက်တင်အမြတ်ဒေါ်လာ48တန်းလောက်ရှိပါတယ်။ဒါကိုသက်ဆိုင်ရာနိုင်ငံဒါမှမဟုတ်မြန်မာနိုင်ငံပြင်ပထုတ်ယူသွားမယ်ဆိုရင်ကျပ်ငွေနဲ့ရထားတဲ့အမြတ်ငွေတွေကိုတရားဝင်ဖြစ်အောင်ဒေါ်လာငွေလဲပေးရပါလိမ့်မယ်။နောက်ထပ်အရေးကြီးတာတစ်ခုကဗဟိုဘဏ်အနေနဲ့ပြည်ရင်းပုဂ္ဂလိကဘဏ်တွေရဲ့ဒေါ်လာငွေအဝင်အထွက်စည်းရင်းတိတိကျကျရပြီးကျပ်မှတ်နေဖို့အမည်မဖော်နိုင်တဲ့လုပ်ငန်းတွေနဲ့ငွေတွေအများကြီးရပြီးအဲ့ဒီငွေမဲတွေကိုဒေါ်လာအဖြစ်အသွင်ပြောင်းစုဆောင်းထားသူတွေရဲ့ပမာဏများပြားတဲ့နိုင်ငံခြားငွေပိုင်ဆိုင်အသုံးပြုမှုကိုဥပဒေကြောင့်အရထိန်းချုပ်နိုင်ဖို့ပါ
အားလုံးကိုခြုံငုံသုံးသပ်ရရဲ့မြန်မာကျပ်ငွေတန်ဖိုးတစ်ခုမှတည်တည်ငြိမ်ငြိမ်ရှိနေပြီးအတက်ကျအလှုပ်ရမ်းနည်းဖို့ဆိုတဲ့ကိစ္စမှာအစိုးရဘတ်ဂျက်လုံငွေပြမှုပို့ကုန်သွင်းကုန်ပမာဏထိန်းကြီးလုံမှုကိစ္စမျိုးတွေမကဗဟိုဘဏ်ရဲ့စီမံခန့်ခွဲမှုအားကောင်းမှုအစိုးရအဖွဲ့အစည်းအစဉ်စည်ရဲ့ပါဝင်ပူးပေါင်းဆောင်ရွက်မှုရှိဖို့လိုအပ်ပါတယ်။ဒါမှသာနိုင်ငံတကာယင်းနှိမ့်မြုံနံသူတွေငွေမဲပိုင်ရှင်တွေအပါအဝင်ပြည်သူလူထုတရက်လုံးမြန်မာကျပ်ငွေအပေါ်ယုံကြည်မှုပြန်ရလာပြီးကျပ်ငွေကိုသာသုံးစွဲစုဆောင်ရင်ကျပ်ငွေတန်ဖိုးတည်ငြိမ်ရေးဖြစ်ပေါ်လာနိုင်မှာကြောင်းတင်ပြလိုက်ရပါတယ်။
တရင်စာဆရာဦးစီသူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်ပြီးမှတော့မအေးတန်တာကျော်စီစဉ်တင်ဆက်နေကြမြမပြည်မပေးစာများကဏ္ဍကိုနားဆင်နိုင်ပါပြီရှင်မင်္ဂလာပါရှင်ဗီဒီယိုကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ဒီမြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်ရဲ့အမှတ်ချက်တွေကိုမြန်မာပြည်မှာဘေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့တချစ်သောရရှင်တွေအတွက်တချင်းလေးတစ်ပုဒ်နဲ့မြစ်တာဒီလက်ဆောင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်ရှင်။အခုအရင်ဆုံး VOA Facebook Messenger ကနေပြီးတော့စာရေးလာတဲ့သောရရှင်တွေရဲ့အမှတ်ချက်တူလေးတွေသူရဲ့ရင်ဖွင့်စာတွေပြောပြပေးချင်ပါတယ်။အောင်နိုင်ဆိုတဲ့တော်ရရှင်က VOA ကအကိုအမဦးလေးတော်လေးအားလုံးကျမ်းမာချမ်းသာရေးဘေးပြာဝေးကွာပြီးတော့ပျော်ရွှင်ကြပါစေလို့ကျွန်တော်မောင်အောင်နိုင်မှဆုမွန်ကောင်းတောင်းပေးနေပါတယ်ခင်ဗျာအမြဲတမ်းအားပေးလျက်ပါတဲ့ဟုတ်ကဲ့အထူးကျေးဇူးတင်ပါတယ်ကိုအောင်နိုင်တိန်ထွန်းဆိုတဲ့တော်ရရှင်ကတော့မင်္ဂလာပေါင်းနဲ့ပြည့်စုံပါစေခင်ဗျာ VOA ကိုအရန်ကြိုက်ပါတယ်သတင်းအမှန်တွေတင်ပေးလို့ပါတဲ့ဟောင်းတဝင်းဆိုတဲ့တော်ရရှင်ကလည်းဟိုရင်ထဲကနားထောင်လာတာအခုတယ်လီဖုန်းတွေအသုံးပြုတဲ့ခေတ်ကိုရောက်တဲ့အထိပါဆိုပြီးတော့အခုလိုရေးလာပါတယ်ရှင်
။ VOA 1 online သားများအားလုံးမင်္ဂလာဖျာဖျာနဲ့ပြည့်စုံပါစေလို့ဆုတောင်းမေတ္တာပို့သပေးလိုက်ပါ။ကျွန်တော်ကတော့ရခိုင်တိုင်းရင်းသားတစ်ယောက်ပါ။ VOA ကိုနားဆင်အားပေးလာတာရေဒီယိုတစ်ခေတ်ပြီးလို့ smartphone ခေတ်ကိုရောက်လာတော့လဲ Facebook ကအလွယ်တကူနားဆင်လို့ရတဲ့အတွက်နေ့စဉ်နေ့တိုင်းမနေ့6နာရီကနေ9နာရီထိနားဆင်အားပေးနေပါတယ်။VOA ကြောင့်ပြည်ရင်းသတင်းကမ္ဘာသတင်းမှန်တွေကိုသိရလို့ကျေးဇူးအထူးတင်ပါတယ်ကျမ်းမာကြပါစေ VOA မိသားစုများခင်ဗျာ
ဟုတ်ကဲ့ပါအခုလိုမျိုးသတင်းတွေကိုအားပေးတယ်ဆိုလို့ကိုအောင်နိုင်ကိုသိန်းထွန်းနဲ့ကိုအောင်တင်ဝင်းတို့အထူးကျေးဇူးတင်ပါတယ်ဒီမှာတော့ရှင်တရားအစီအစဉ်လေးတစ်ခုထုတ်လွှင့်ပေးဖို့ဒီ Messenger ကနေပြီးတော့တောင်းဆိုလာတာလေးကျမပြောပြပေးခြင်းပါတယ်ရှင်တော့ရှင်ဇော်ကြီးပါ
ကျွန်တော်ရဲ့စာကိုမြန်မာပြည်ပေးစာအစီအစဉ်ကနေထုတ်ပြန်ပေးမယ်လို့ယုံကြည်ပါတယ်ကျွန်တော်အနေနဲ့ကြံပြချင်တာကဈေးကွက်စီးပွားရေးပညာပေးအစီအစဉ်ကိုနေ့စဉ်10မိနစ်2မိနစ်ရေဒီယိုအစီအစဉ်ကပဲဖြစ်ဖြစ် TV အစီအစဉ်ကပဲဖြစ်ဖြစ်ထည့်ပေးစေချင်ပါတယ်ကျွန်တော်က VOA ရဲ့ထာဝရပိတ်သက်တယောက်ပါအဖွဲ့သားများအားလုံးစိတ်ချမ်းသာခြင်းကိုကျန်းမာခြင်းနဲ့ပြည့်စုံပါစေ
ဟုတ်ကဲ့ပါကိုဇော်ကြီးကဈေးကွက်စီးပွားရေးပညာပေးအစီအစဉ်လေးတွေနေ့စဉ်ထုတ်လွှင့်ပေးပါဆိုလို့ဟုတ်ကဲ့ကျွန်တော်တို့ဒီမှာနေ့စဉ်ထုတ်လွှင့်ပေးတဲ့အစီအစဉ်ကတော့ဒီ10မိနစ်2မိနစ်လောက်သင်ကြားပေးတဲ့ American Indian အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအတူလေးတွေပဲဖြစ်ပါတယ်နော်ကျန်တဲ့အစီအစဉ်တွေကတော့စီးပွားရေးကျန်းမာရေးလူမှုရေးနိုင်ငံရေးဓာတ်မျိုးတွေကိုကျွန်တော်တို့ဒီတစ်ပတ်ကိုတစ်ခါအစီအစဉ်တွေအနေနဲ့ထုတ်လွှင့်တင်ဆက်ပေးနေတာဖြစ်ပါတယ်စီဝါရေးအစီအစဉ်ကိုကျမတို့စီကနေပြတောင်းဝန်ယူတင်ဆက်ပေးတဲ့ကုဇော်ဝင်းလိုင်းကသူစီဝါရေးအစီအစဉ်တွေဘလို့ရွေးချယ်ပြီးတော့တင်ဆက်ပေးလဲဆိုတဲ့အကြောင်းကိုဒီသောရရှင်ကုဇော်ကြီးကိုဖိတ်ကြားပေးထားပါတယ်ရှင်
။ကျွန်တော်တို့ VOA အနေနဲ့အခုသောရရှင်တဦးမေးထားသလိုပဲဈေးကွက်စီဝါရေးပညာပေးအစီအစဉ်ကိုနေ့စဉ်တင်ပြပေးတာမရှိပေမဲ့သောရရှင်တွေအတွက်အကျိုးရှိစေမယ်လို့ယူဆတဲ့မြန်မာနဲ့နိုင်ငံတကာကစီဝါရေးသတင်းတွေကိုအတတ်နိုင်ဆုံးစုံလင်အောင်အပတ်စဉ်စီဝါရေးကဏ္ဍကနေတင်ပြပေးနေပါတယ်ခင်ဗျာ။
ဟုတ်ကဲ့ပါကိုဇော်ဝင်းလိုင်းကျေးဇူးတင်ပါတယ်ကိုဇော်ကြီးလည်းနားလည်သဘောပေါက်လိမ့်မယ်လို့ထင်ပါရဲ့နော်ဘယ်တော့ရှင်တချို့ဘဟုတုတ္တရအချက်လက်လေးတွေနဲ့ပတ်သက်ပြီးတော့သိကျင်တာလေးတွေမေးလာတာကိုလည်းရသလောက်ရှာဖွေပြီးတော့အခုဖြေကြားပေးကြပါမယ်မိုးဟိဆိုတဲ့တော်ရှင်ကမင်္ဂလာပါ VOA ကုလသမဂ္ဂအတွင်းရေးမှူးချုပ်ဂူဒရက်ကဘယ်နိုင်ငံသားလဲခင်ဗျာတဲ့ကုလသမဂ္ဂရုံးချုပ်ကဆွစ်ဇာလန်နိုင်ငံမှာလားဆိုတာလည်းပြောပြပေးပါတယ်ဟုတ်ကဲ့ပါကိုမိုဟင်အခုလက်ရှိကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပေါ်တူဂီနိုင်ငံသားပါသူက6ရောက်မြောက်ကုလသမဂ္ဂမှာအတွင်းရေးမှူးချုပ်ဖြစ်နေတာဝန်ယူနေသူဖြစ်ပါတယ်သူအရင်တော့ကဆိုရင်တော့2005ခုနှစ်ကနေ2015ခုနှစ်တကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖြစ်နေတာဝန်ယူခဲ့တာပါသူရဲ့နိုင်ငံဖြစ်တဲ့ပေါ်တူဂီနိုင်ငံမှာဆိုရင်လည်း1995ခုနှစ်ကနေ2002ခုနှစ်အထိဝင်ကြီးချုပ်ဖြစ်ခဲ့သူပါသူက2012နဲ့2014တို့မှာပေါ်တူဂီနိုင်ငံမှာပြုလုပ်ခဲ့တဲ့စစ်တမ်းအရာဆိုရင်နှစ်ပေါင်း30အတွင်းမှာအကောင်းဆုံးအတော်ဆုံးဝင်ကြီးချုပ်ဖြစ်နေပြည်သူတွေကသတ်မှတ်သူဖြစ်ပါတယ်နောက်ထပ်ဒီကိုမိုဟိမေးထားတဲ့နောက်ထပ်မေးခွန်းတစ်ခုဖြစ်တဲ့ကုလသမဂ္ဂရုံးချုပ်ကဆွစ်ဇာလန်နိုင်ငံမှာလားဆိုတာဖြစ်ပေးချင်ပါတယ်ဟုတ်ကဲ့ပါကုလသမဂ္ဂရုံးချုပ်ကအမေရိကန်ပြည်အောင်စုအရှေ့ကျန်းကနယူးယောက်ပြည်နယ်နယူးယောက်မြို့မှာဖြစ်ပါတယ်ဆွစ်ဇာလန်မှာကဒီရုံးချုပ်တော့ရှိပါတယ်ဒါပေမဲ့ဆွစ်ဇာလန်ကကုလသမဂ္ဂတစ်ခုလုံးရဲ့ရုံးချုပ်မဟုတ်ဘဲနဲ့ဥရောပသမဂ္ဂရဲ့ကုလသမဂ္ဂရုံးချုပ်ဖြစ်ပါတယ်နောက်ပြီးတော့အဲ့ဒီဆွစ်ဇာလန်ကဥရောပသမဂ္ဂဆိုင်ရာကုလသမဂ္ဂရုံးတည်ရှိတဲ့ပါလေဒီနာရှင်အဆောက်အုံကကုလသမဂ္ဂလူ့အခွင့်အရေးကောင်စီနဲ့လူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးတို့အခြေစိုက်တဲ့နေရာလည်းဖြစ်ပါလေရှင်။ကိုမိုဟင်သိကျင်တာလေးတွေရှင်းသွားပြီထင်ပါတယ်နော်။နောက်ထပ်မေကွန်းမေးလာတဲ့တော်ရရှင်နှစ်ယောက်ကိုလည်းဖြည့်ကျင်ပါတယ်ဘာလို့လဲဆိုသူတို့နှစ်ယောက်ကမေကွန်းတစ်ခုတည်းကိုဒီအကြောင်းအရာတစ်ခုတည်းကိုသိကျင်လို့မေးလာကြလို့ဖြစ်ပါတယ်။ကိုမင်းခန့်ဆိုတဲ့တော်ရရှင်ကကျွန်တော်မြန်မာပြည်ထဲကမြန်မာနိုင်ငံသားတူပါတယ်ဟုတ်ကဲ့ပါရှင်။ ICC ဆိုတာဘလို့လူတွေလည်းသိကျင်ပါတယ်ခင်ဗျာ။တော်ရရှင်တွေကိုလေးစားရင်ဖြစ်ကြပါတဲ့ဟုတ်ကဲ့ပါတော်ရရှင်တွေကိုတော့အမြဲတမ်းလေးစားပါတယ်ဒီဖြစ်ကြဖို့ကတော့တခါတလေလဲစားရည်များလို့ရေဖြစ်ကြဖို့အကြောင်းအရာကလည်းစားအောင်နဲ့ပါသွားတာမျိုးရှိတတ်တာရေနဲ့မဖြစ်ကြဖြစ်လိုက်တာပါနော်နောက်ထပ်တော်ရရှင်တယောက်ကလည်းမေးထားပါတယ်သူ့နာမည်ကအင်္ဂလိပ်လိုရေးထားပြီးတော့အတန်ထွက်ရတော်တော်ခက်ပါတယ် Norfolk လို့ရေးထားတဲ့ Facebook အကောင့်ပိုင်ရှင်မှာဒီတော်ရရှင်ကမင်္ဂလာပါ view ရေကျွန်တော် VOE ကိုတခါမှမမေးဘူးပါဘူးကျွန်တော်သိချင်တာတစ်ခုကတော့ ICC ဆိုတာဘာလဲဘယ်လိုဖွဲ့စည်းလဲသူတို့ရဲ့အလုပ်ကဘာတွေလဲဘယ်လိုဖွဲ့စည်းထားတာလဲသိချင်လို့ပါကျေးဇူးပြုပြီးတော့သိပါရစေ VOE ကျမ်းမာပါစေကြောင်းစုမုံကောင်းတောင်းပေးပါတယ်တဲ့ဟုတ်ကဲ့အခုလိုစုမုံကောင်းတောင်းပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်ဒီတော့ရှင်နဲ့ခုနမေးထားတဲ့တော့ရှင်ကိုမင်းခန့်တို့မေးထားတဲ့မေးခွန်းလေးကိုတီးဖို့အတွက်ကျွန်မ ICC ဆိုတာဘာလဲနည်းနည်းလေးတိတိကျကျပြောပြပေးပါမယ်နော် ICC ဆိုတာ International Criminal Court လို့အင်္ဂလိပ်လိုခေါ်ပြီးတော့နိုင်ငံတကာပြစ်မှုဆိုင်ရာတရားရုံးဒါမှမဟုတ်လည်းနိုင်ငံတကာယာဇဝတ်မှုဆိုင်ရာတရားရုံးနိုင်ငံတကာယာဇဝတ်မှုခုံရုံးဒီလိုမျိုးအသီးသီးပြောလို့ရှိကြပါတယ်နိုင်ငံပေါင်းစုံပါဝင်တဲ့နိုင်ငံတကာတရားရုံးတစ်ခုဖြစ်ပြီးတော့ Netherlands နိုင်ငံ The Hague မြို့တော်မှာတည်ရှိပါတယ်ဒီတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုနောက်ပြီးတော့လူသားမျိုးနွယ်ပေါ်မှာကျူးလွန်တဲ့ပြစ်မှုနဲ့စစ်ယာဇဝတ်မှုတွေအတွက်အပြစ်ရှိသူတွေကိုဒီတရားရုံးမှာတရားစီရင်လို့ရပါတယ်ဒီလိုမျိုး ICC တရားရုံးမှာတရားစီရင်ဖို့ဆိုရင်နိုင်ငံရဲ့တရားရုံးတွေမှာတရားမစီရင်ခြင်းနဲ့အမှုမျိုးတွေဒါမှမဟုတ်ရင်လည်းကုလသမဂ္ဂနဲ့နိုင်ငံတကာနိုင်ငံကတိုင်ကြားတာမျိုးတွေဒါမျိုးတွေဆိုရင်တရားရုံးကတရားစီရင်ပေးရပါတယ် Rome statue, Yoma the Bodu Nijelum Yamalu Kore, Pepanzo, Pawene, Lemet Yitu Tare, the Bodu Nijaga, ICC Chigan, Simian Pipio, T the Bodu Nijaga, Natana Kunema, Sabio, the Yawin, Jowin Apsipari, Lesimaswe Nangema, Dianeset Donangadi, the Bodu Nijago, Lemet Yitu Taramlo, ICC Dia Yonge, the Poywin, Lup Jonai Mari, Yamanangaro, the ICC, Pimia Chigan, Rome statue, ma, Lemet Yimitu Dadi Laoshe. ကိုပိုင်းထင်မြင်ယူဆချက်တွေကိုလွတ်လွတ်လပ်လပ်ထုတ်ပေါ်လာတဲ့စာတွေကိုဖော်ပြပေးကြပါမယ်ရှင်အခုစာကိုဖော်ပြပြီးမဲ့တော်ရရှင်ကပြီးခဲ့တဲ့တစ်ခေါက်ကပဲစာဖော်ပြပေးသွားတဲ့ဂျော်နီဆာဂျော်နီဆိုတဲ့တော်ရရှင်ဖြစ်ပါတယ်ဒီတော်ရရှင်ကသူ့ရဲ့စာကိုပြန်ကြားပြီးလို့ကျေးဇူးတင်ပါတယ်တဲ့ဒီမှာပြီးခဲ့တဲ့တစ်ခေါက်တုန်းကသူ့ကိုနိုင်ငံသားကထင်လို့ပြောလိုက်မိတာအင်တာနက နေသူဖြစ်ပါတယ်ဆိုတော့သူရဲ့အမြင်ကိုအခုလိုရေးလာပါတယ်ရှင
် VOA ရေကျွန်တော်စာကိုတနုနေနေညကမြန်မာပြည်ကပေးစာများအစီအစဉ်မှာဖော်ပြပေးလို့ကျေးဇူးပါဒါပေမဲ့မအေးသက်ငါကျော်ထင်တယ်လို့ကျွန်တော်ကအနောက်နိုင်ငံတွေမှာရောက်နေတာမဟုတ်ပါဘူးထင်မကြီးပါနဲ့အနောက်တော့အနောက်ပါပဲဒါပေမဲ့မြန်မာနိုင်ငံရဲ့အနောက်ဖက်ဆုံးမောင်တော်မြို့နယ်တောင်ပြိုလက်ဝဲပြန်လည်လက်ခံရေးစခန်းမှာတာဝန်ကျနေတဲ့ဝန်ထမ်းတယောက်ပါပြောချင်တာကအခုမြန်မာဆွေရဟာမောင်းနှောဒေသကိုသူတတ်နိုင်တော့အကောင်းဆုံးလုပ်ပေးထားလို့နေဆက်ဒေသပါမကြံအကုန်လုံးအင်တာနက်လိုင်းရောက်အောင်လို့လုပ်ပေးထားပါတယ်အဲဒါကြောင့်အင်တာနက် website ကနေနားဆင်နိုင်တာပါအခုဘင်္ဂလားဒေ့ရှ်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့အခါမှာလည်းအကောင်းဆုံးဖြစ်အောင်လို့သူတို့အတွက်စာဝန်တွေရေးစီဝါကအစအကုန်လုံးအသစ်ပြင်ဆင်ပေးထားပြီးသားပါအတော်လေးငွေကုန်ကြီးကြခံပြီးတော့ပြင်ဆင်ပေးထားတာပါဝန်ထမ်းတွေလည်းအဝေးကနေလာပြီးတော့တနေ့တစ်ကြီးမှာပြင်ပန်းခံပြီးတော့စောင့်နေပါတယ်ဒါကိုသူတို့ကပြန်မဝင်လာဘူးဆိုတာကစဉ်းစားစရာပါလက်တွေ့လောက်ထားတဲ့အစဉ်အနေထားကိုလာကြည့်ပြီးတော့အပြစ်တင်ကြပါလို့ပြောပြပါသူတို့တောင်းနေတဲ့နိုင်ငံသားအခွင့်အရေးဆိုတာကမပေးဘူးမဟုတ်ပေးမှာပါစီစစ်ပြီးမှပေးရတာပါဒီတိုင်းရော့အင့်ဆိုပြီးတော့ပေးလို့မရပါဘူးတကယ်လည်းပဲမှတ်ပုံတင်နိုင်ငံသားကတ်ရထားတဲ့ဘင်္ဂါလီတွေရှိပါတယ်သူတို့ထင်လွဲနေတဲ့ MVC ကတ်ပြားဆိုတာလေနိုင်ငံသားမှတ်ပုံတင်လျှောက်ထားလူတွေအတွက်ရှေ့ပြေးလုပ်ငန်းစဉ်မှာအဲ့ဒါကိုသူတို့ကနိုင်ငံသားအရေးချင်းကြသွားမှရော့သွားမှကိုကြောက်နေကြတယ်ထင်ပါတယ်ပြောချင်တာကမြန်မာဆွေဟာအကောင်းဆုံးပြင်ဆင်ပေးထားတာကိုသူတို့ကသာအကောင်းမမြင်ကြတာပါမြန်မာဘက်ကမှားတာမဟုတ်ပါဘူး။ဒါကိုနိုင်ငံတကာနဲ့ကမ္ဘာမီဒီယာတွေသိအောင်ပြောပြပါ၊လှုပ်ဆောင်ပြပါ၊ကူညီပြပါ VOE
။ဟုတ်ကဲ့ပါ။ဒါကတော့သူ့ရဲ့အမြင်သူ့ဘက်ကပြောတာဖြစ်ပါတယ်။သူ့ဘက်ကဆိုရင်တော့ဒီမြန်မာနိုင်ငံဘက်ကတာဝန်ကြားသူတွေကဒုက္ခသည်တွေပြန်လာကိုစောင့်ကြိုနေကြတာဖြစ်ပြီးတော့ဒုက္ခသည်တွေကသူတို့ဘာသူတို့အစိုးရရင်လုံပြီးတော့ပြန်မလာကြတာလို့ပြောပါတယ်။ဒါကသူ့ရဲ့ကိုယ်ပိုင်ထင်မြင်ယူဆချက်ကိုကျွန်တော်တို့ဖော်ပြပေးတာဖြစ်ပါတယ်နော်။သတင်းရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်။တည်တောင်းလာတဲ့သတင်းရှင်တွေကိုလည်းအလှည့်ပေးပါအောင်ရှင်။မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းစီစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်စာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါရှင့အခုတေးကြောင်းလာတဲ့တော်ရရှင်တယောက်ကိုလည်းပေးစင်ပါတယ်ဒီတော်ရရှင်ကမျိုးရီကအကိုအမတွေမင်္ဂလာပါချစ်ရတဲ့မိသားစုနဲ့ခွဲနေရတာမလို့အလွမ်းပြေတဲ့ချင်းလေးတပုတ်လောက်တောင်းကျင်ပါတယ်ဖွင့်ပေးပါတဲ့အန်ကာရာတည်ဆူထားတဲ့မဝေးတဲ့ချစ်ဆွေတဲ့တချင်းလေးထုတ်လွှင့်ပေးပါဆိုပြီးတော့တော်ရရှင်ကိုဆူတောင်းဆိုလာပါတယ်ဟုတ်ကဲ့ပါကိုဆိုးတောင်းဆိုတဲ့အန်ကာရာတည်ဆူထားတဲ့မဝေးတဲ့အချစ်ဆိုတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးချင်ပါတယ်ဒီတေးတောင်းတဲ့သောရရှင်ရော VOA တေးချစ်သောရရှင်ရဲ့အားလုံးရောဒီတခြင်းလေးကိုနှစ်ချိုက်ခံစားနိုင်ပါလိမ့်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်နော
်မောင်သာရှိဒီတစ်တလုံးမှာအလုံးစနာ
ဆိုထားတဲ့မဝေးတဲ့အခြေဆိုတဲ့သတင်းကိုနားဆင်ကြကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ချက်ပေးစာတွေရင်းဖွင့်စာတွေနဲ့တည်သတင်းတောင်းလာတွေကိုတင်းင်းကလေးနဲ့ညာပိုင်းနဲ့တင်းင်းလာနေမနေ့ပိုင်းအချိန်မှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့ပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်ဆိုင်မြင်းတွေမှာပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ website လိပ်စာက bamis.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်နော်။တော်ရရှင်နေအောင်ရှင်လန်းချမ်းမြေ့ကြပါစေရှင်
။ကျမရဲ့သစ္စာတရားကိုမြင်အောင်ကြည့်လေပါ
ကျော်ရဲ့မြန်မာပြည်မှပေးစာများကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်။အခုဆက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။ငြိမ်းချမ်းရေးဖြစ်စဉ်တွေကိုလေ့လာတဲ့အခါလူငယ်တွေအကြားသုတေသနနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေချမှတ်နိုင်မှုလူတွေလို့ရန်ကုန်လှိုင်မြို့နယ်မှာငြိမ်းချမ်းရေးဆိုင်ရာခေါင်းဆောင်မှုနဲ့သုတေသနသင်တန်းဖွင့်လှစ်ထားတဲ့တပြေးပညာရေးဖောင်ဒေးရှင်းဒါရိုက်တာစောမျိုးမင်းသူက VOA ကိုပြောပါရယ်။ငြိမ်းချမ်းရဖို့ဆိုရင်လူတွေရဲ့အတွေးအခေါ်အမြင်နဲ့ကျင့်ဝတ်ပိုင်းဆိုင်ရာတွေလည်းပြောင်းလဲဖို့လိုတယ်လို့ဆိုပါတယ်။လူငယ်တွေကိုတစ်နှစ်တင်တန်းပို့ချနေတဲ့ PLRI လို့ခေါ်တဲ့ငြိမ်းချမ်းရဆိုင်ရာခေါင်းဆောင်မှုနဲ့သုတေသနတင်တန်းအကြောင်းကိုမတ်စုမုံကပြောပြပေးမှာပါ
။ငြိမ်းချမ်းရဖြစ်စဉ်မှာဒီဇိုင်းမမတ်ပါဝင်တဲ့သူဒါမှမဟုတ်ပံမိုးလိုတဲ့သူဖြစ်ရမယ်ဆိုတဲ့စီကံချက်နဲ့အနေနဲ့အရရအလှဆောင်ကဘွဲရလူငယ်20ကိုရွေးချယ်ပြီးဒီနေ့ဧပြီလကစလို့တနစ်တာတင်တန်းတွေစတင်ပို့ချနေတာပါဒီတင်တန်းကိုကြီးကြပ်တင်ကြားတဲ့တပြေပညာရေးဖောင်ဒေးရှင်းရဲ့အမှုဆောင်ညွှန်ကြားရေးမှူးစောမျိုးမင်းသူက VOA ကိုအခုလိုရှင်းပြပါတယ
်အခုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုကျွန်တော်ကြည့်လိုက်တော့ဒီအခုငြိမ်းချမ်းရေးဖြစ်စဉ်ရဲ့လိုလားတဲ့ပေါ့နော်ကျွန်တော်တို့သတ်မှတ်ထားတဲ့ဒီဟိုသူ့ရဲ့ရလတ်တွေရရှိဖို့အတွက်ကကျွန်တော်အချိန်ယူရမယ်အချိန်ယူရမယ်အချိန်ယူရတဲ့အခါမှာအချိန်ယူနေစဉ်ကာလမှာကျွန်တော်တို့မြန်မာနိုင်ငံအတွင်းမှာလည်းပဲဒီလူငယ်တွေကိုပြင်ဆင်တဲ့အစိတ်ပိုင်းပေါ့နော်အထူးသဖြင့်နောက်ဆက်လုပ်ကံရမယ့်ခေါင်းဆောင်တွေပေါ့နောက်ဆက်လုပ်နောက်ရေရှည်ဆက်လုပ်ရမယ့်ခေါင်းဆောင်တွေမှာဒီလိုသူတေသနာနဲ့အထောက်အထားအခြေပြုဆုံးဖြတ်ချက်တွေလုပ်နိုင်ဖို့အတွက်မူဝါဒတွေချမှတ်နိုင်ဖို့အတွက်အခြေခံကောင်းတွေလိုအပ်တယ်ဆိုတဲ့အခြေခံပေါ်မှာတစ်ခုမူတည်တယ်နောက်တစ်ခုကတော့ကျွန်တော်တို့တကယ်လက်ရှိဖြစ်နေတဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရှိတဲ့လိုအပ်ချက်ပဲအဲ့ဒါတော့ကျွန်တော်တို့ကိုယ်တိုင်အတွေ့အကြုံနဲ့လည်းပတ်သက်တယ်အခုကြည့်လိုက်တယ်ဆိုလို့ရှိရင်တချို့တော်တော်များများဒီငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာကြည့်လိုက်တယ်ဆိုလို့ရှိရင်ကျွန်တော်တို့လူကြီးတွေနိုင်ငံတော်အဆင့်လူကြီးအကြီးအကဲတွေကဆွေးနွေးကြတယ်ဒါပေမဲ့သူတို့အကြီးအကဲဆွေးနွေးတဲ့အခါမှာလိုအပ်တဲ့ပံ့ပိုးမှုတွေရရှိဖို့အတွက်လိုအပ်တဲ့အထောက်အထားတွေလိုအပ်တဲ့သုတေသနလုပ်တွေကိုပံ့ပိုးနိုင်ဖို့အတွက်ကျွန်တော်တို့လူငယ်ပိုင်းပေါ့နော်လူငယ်ပိုင်းနေရာနေပြီးတော့လူငယ်ခေါင်းဆောင်တွေကျွန်တော်လိုအပ်တယ်လိုအပ်တဲ့အခါမှာတကယ်တမ်းလုပ်ပေးနိုင်တယ်လို့အင်ပတန်ရှားတယ်ရှားတယ်အထူးသဖြင့်ဆိုလို့ရှိရင်ပြောတာဆိုတာတော့ကျွန်တော်တို့တော်တော်များများလုပ်နေပါဝင်နေကြတာရှိတယ်ဒါပေမဲ့တကယ်တမ်းသူတေသနာလုပ်ပြီးတော့ရေးဖို့အတွက်မူဝါဒပိုင်းဆိုင်ရာအကြံတွေပေးနိုင်ဖို့အတွက်ကြတော့ကျွန်တော်တို့အရေးအတွက်အားဖြင့်ဆိုလို့ရှိရင်တော်တော်နည်းနေသေးတယ်ဆိုတော့အဲ့ဒီအတွက်ကိုကျွန်တော်ပြင်ဆင်ချင်တာလည်းပါတယ
်တနစ်တာတင်တဲ့ရဲ့ပထမ၄လနဲ့ဒုတိယ၄လမှာပညာရေးဆိုင်ရာဆွေးနွေးပွဲတွေတက်ရောက်တာပို့ချတာတွေကိုတင်ယူတာတွေအဓိကထားပြီးနောက်ဆုံးလေးလကတော့သူတေသနာစာတမ်းအတွက်သက်ဆိုင်ရာတင်တန်းပို့ချသူတွေနဲ့ဆွေးနွေးတာစာတမ်းအပြီးသက်ရေးဆွဲဖို့ပြင်ဆင်တာတွေလုပ်တယ်လို့စောမျိုးမင်းသူကပြောပါတယ
်ငင်းချင်းရင်းနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်ရဲ့အဓိပ္ပာယ်ဖွင့်ဆိုချက်မှာကျွန်တော်တို့အတိတ်ဘွယ်ဖွင့်ဆိုချက်ကနည်းနည်းတာမန်ဟိုစားဒီခတ်ချင်းချင်းငြိမ်းချမ်းရေးအတိတ်ဘွယ်ဖွင့်ဆိုချက်တော့ကျွန်တော်တို့ကပို့တယ်ဆိုတော့ဥမာသဘောကစီးပွားရေးအားဖြင့်နိုင်ငံရေးအားဖြင့်နောက်တစ်ခုကတော့ဒီလူတွေရဲ့လူမှုရေးအားဖြင့်ပေါ့နော်လူတွေရဲ့အတွေးခေါ်အမြင်ပိုင်းဆိုင်ရာနဲ့ကိုယ့်ရဲ့ကျင့်ဝတ်မှာကငြိမ်းချမ်းရေးကိုတွန်းအားပေးတဲ့အလေးအထအမူအကျင့်အတွေးခေါ်အဲ့ဒါတွေရှိဖို့လိုအပ်တယ်ပေါ့နော်ပြီးတော့ငြိမ်းချမ်းရေးဆိုတဲ့အခါမှာလည်းပြိပခကြောက်ဆုံးသွားတာပြင်းငင်းသွားတာတခုလည်းမဟုတ်ပဲနဲ့တိုင်းပြည်သားတွေမှာတိုင်းပြည်ထဲမှာရှိတဲ့လူစုတွေအချင်းချင်းမတူညီတဲ့အခြေခံရှိတဲ့လူစုတွေချင်းတူဦးနဲ့တူဦးနားလည်မှုနဲ့တို့နဲ့တိဆောက်တို့ရဲ့ဟိုစားစိတ်ကပ်မှုပေါ့နော်တိုင်းပြည်တစ်ခုအနေနဲ့နိုင်ငံတစ်ခုအနေနဲ့ကျွန်တော်တို့စိတ်ကပ်တဲ့စိတ်ကပ်မှုတွေလိုအပ်တဲ့အတွက်ကြောင့်မလို့အဲ့ဒီအတွက်ကိုပြင်ဆင်တဲ့နေရာမှာတော့ကျွန်တော်ထင်တယ်အနည်းဆုံးတော့ လိုသူတေသနာမျိုးတွေအဲ့လိုနားလည်မှုတွေကိုတိဆက်တိဆောက်တဲ့အခါမှာတော့အချိန်လေးကလိုအပ်တယ်လို့ထင်တယ်။တစ်ခါတလေမှဆိုရင်ကျွန်တော်တို့တစ်နှစ်ထင်းနဲ့တော့မရဘဲနဲ့အဲ့တစ်နှစ်ကအခြေခံရပြီးသွားရင်ဆက်ပြီးတော့ကိုယ့်ဟာကိုယ်ဆက်လက်သင်ယူနိုင်တဲ့အနေအထားမျိုးတွေဖြစ်အောင်လည်းကျွန်တော်တို့ဖန်တီးပေးဖို့မျှော်လင့်ထားတာရှိတယ်။
တင်နာတက်ရောက်သူတွေအကြမှာတော့မျောလင်းချက်တွေကတော့တယောက်နဲ့တယောက်မတူပါဘူး။လကြည်စောလဟာကချင်ပြည်နယ်မြကြီးနားမြို့ကနေရန်ကုန်တက္ကသိုလ်မှာဥပဒေပညာစီပူးနေတဲ့သူပါ
။ကျွန်တော်မြန်မာနိုင်ငံအခု free process ကြီးကျွန်တော်လုပ်နေတယ်ဆိုတော့ conflict ကျွန်တော်တို့ရှိနေတယ်။ဆိုတဲ့အခါမှာကျွန်တော်ကဒီ conflict ကိုကျွန်တော်တို့မတူညီတဲ့အထာတွေရဲ့အကြောင်းချင်းရတော့ကျွန်တော်တို့ချိတ်ကပ်တဲ့အခါမှာဘယ်လိုမျိုး tools တွေနဲ့ဘယ်လိုမျိုးကျွန်တော်တို့ needs နဲ့ကျွန်တော်တို့ချိတ်ကပ်တဲ့အကြောင်းကိုကျွန်တော်သိချင်တော့ကျွန်တော်ဒီ PRI ကိုလာတက်ရချင်းဖြစ်ပါတယ်။အထူးသဖြင့်ကျွန်တော်ကချင်ပြည်နယ်မှာခု conflict ရှိနေတယ်ပြီးတော့ကျွန်တော်တို့ဒီphi process ဆက်တဲ့ကျွန်တော် run နေတယ်ဆိုတဲ့အခါမှာကျွန်တော်တို့လူညီတွေအနေနဲ့ဒီကျွန်တော်တို့ဒီ phi process လုပ်တဲ့အခါမှာလိုအပ်နေတဲ့ research layer တွေကျွန်တော်တို့တကယ် decision လုပ်တဲ့အခါမှာ evidence based decision ဖြစ်ပေါ်တဲ့လိုအပ်နေတဲ့ gap တွေကိုကျွန်တော် phi service ချင်တော့ကျွန်တော်လာရောက်တရားချင်းဖြစ်ပါတယ်
ရန်ကုန်တက္ကသိုလ်မှာနိုင်ငံတကာဆက်ဆံရေးပညာနဲ့ဘွဲ့ရထားတဲ့မတ်ဝင်းဝင်းမေကလည်းတင်နှမ်းမှာမမျော်လင့်ပဲရခဲ့တာတွေလည်းအများကြီးပါပဲတဲ့ဘွဲ့လုံပညာသင်ကြားဖို့စာရန်တွေရေးသားဖို့လည်းအထောက်အကူပြုတဲ့အကြောင်းပြောပါတယ
်ငင်းချင်းရေးကိုတနည်းတစ်ပုံအထောက်အကူပြုမယ်သူတည်တဲ့စာရန်တွေကိုလူငယ်တွေကိုရေးခိုင်းမယ်ဆိုတဲ့ဥစ္စာအတွက်ကြောင့်ပေါ့နော်ညီမဒီအခွင့်အရေးကိုဒီအခွင့်အရေးကိုလိုချင်တဲ့အတွက်ကြောင့်ဒီဥစ္စာကို join ခဲ့တာပါအဲ့ဒါကြောင့်လည်းညီမအခုဒီသူတည်တဲ့ရေးရတော့မယ်ဆိုညီမရွေးချယ်ခဲ့တဲ့ဥစ္စာဆိုလို့ရှိရင်ဒီမြန်မာပြည်သူတွေအနေနဲ့ဒီရဲတွေအပေါ်မှာဘယ်လောက်ထိယုံကြည်မှုရှိလဲသူတို့အနေနဲ့ဒီရဲတွေနဲ့ဆက်ဆံတဲ့အခါမှာဘယ်လိုမျိုးကြောက်ရွံ့မှုတွေရှိနေလဲဘယ်လိုမျိုးဒီကျေနပ်မှုတွေရှိနေလဲအဲ့လိုဥစ္စာတွေကိုဒီသူတင်တာလုပ်သွားမယ်ပေါ့နော
်ညီညာရေးဆရာခေါင်းဆောင်မှုနဲ့သူတေသနာတင်တဲ့အတွက် Joint Peace Farm လို့နိုင်ငံတကာအလူရှင်တွေနဲ့တခြားအလူရှင်တွေရဲ့ပံ့ပိုးမှုတချို့ရခဲ့တဲ့အကြောင်းလဲစောမျိုးမင်းသူကပြောပြပါတယ်မြန်မာနိုင်ငံညီညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်နေသူတချို့ရဲ့အတိအမှတ်ပြမှုကိုလည်းရရှိပါတယ်လို့သူကပြောပါတယ်ရှင်
။မဆုမွန်စူးစီးတင်ပြပေးခဲ့တာပါ။ဒီကနေ့အတွက်ပတ်စင်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်။အခုကြံနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးပါအောင်ရှင
်။ဥရောပသံတမကကနေပြည်ထောင်ထုတ်ထွက်ရေးသဘောတူညီချက်ကိုဥရောပသံတမကဘက်ကအတည်ပြုလိုက်ပါပြီ။ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဥရောပသံတမကခေါင်းဆောင်29ဦးရဲ့ဆွေးနွေးပွဲအတွင်းဥရောပသံတမကကနေပြည်ထောင်ထုတ်ထွက်ရေးသဘောတူညီချက်နဲ့အနာဂတ်မှာဥရောပသံတမကနဲ့ပြည်ထောင်ချာဆက်ဆံရေးနဲ့ပတ်သက်ပြီးနိုင်ငံရေးချညာချက်ကိုအတည်ပြုခဲ့တယ်လို့ဥရောပကောင်စီဥက္ကဋ္ဌဒေါ်နယ်ထူးစ်ကဒီကနေ့တနင်္ဂနွေနေ့မှာတွစ်တာလူမှုကွန်ရက်မှာရေးသားခဲ့ပါတယ်ပြင်းထန်နိုင်ငံမှာလောင်စာဆီဈေးတွေတက်လာနေတဲ့အပေါ်လူထောင်နဲ့ချီဆန္ဒပြနေကြပြီးမနေ့စနေနေ့ကတော့ရှေ့မြောက်နေ့အဖြစ်နဲ့ဆန္ဒပြခဲ့ကြတာမှာဆန္ဒပြတဲ့သူတွေနဲ့ရဲတွေပြည်ပခါဖြစ်ခဲ့ပါတယ်နိုင်ငံတော်ကဆန္ဒပြတဲ့ဥယျာဉ်တသိန်းကျော်ရှိပြီးပဲရစ်မြို့ကကဘာကျော်ရှောင်းဆေးလီဆေးလမ်းမကြီးပေါ်မှာတော့8000လောက်ရှိတယ်လို့ပြည်ထောင်စုဝန်ကြီးကပြောပါတယ်နိုင်ငံတော်ဆန္ဒပြတဲ့သူ130လောက်ကိုဖမ်းဆီးခဲ့ပါတယ်ဆန္ဒပြတဲ့သူတွေကမီးပွိုင်နေတဲ့လမ်းတင်ကိတ္တအမှတ်သားတွေကိုဖြိုလဲဖြက်စီးခဲ့ကြပြီးပဲရစ်မြို့ရဲတပ်ဖွဲ့ကဆန္ဒပြတဲ့သူတွေကိုမျက်ရည်ယိုဘုံးနေနဲ့မိသက်ပိုက်တွေနဲ့လူစုခွဲခဲ့ကြပါတယ်။စပိန်ဝန်ကြီးချုပ်ပီဒရိုဆန်ချက်စ်ပြီးခဲ့တဲ့သတင်းပတ်ကထုတ်ပြန်ကြေညာလိုက်တဲ့ရာသီဥတုပြောင်းလဲမှုဆိုင်ရာဥပဒေအရတော့စပိန်နိုင်ငံဟာသူ့ရဲ့စွန့်အင်အရေးအသွေးကိုပြည်ဖြိုးမဲ့စွန့်အင်တွေနဲ့ပြောင်းလဲအသုံးပြုပြီးရုပ်ကျင်းလောင်စာဖြစ်တဲ့မြေအောင်းလောင်စာအသုံးပြုတဲ့အရင်တွေကို2040ပြည့်နှစ်မှာတားမြစ်သွားဖို့အစီအစဉ်တရက်ကိုရေးဆွဲနေပါတယ်ရှင်
။သတင်းချင်းချုပ်ကိုမတ်တင်ကြီးထိုက်ပြောပြပေးခဲ့တာပါ။ဒီညအစီအစဉ်ထုတ်လို့ရမှုကမတ်ဆုမွန်ဖြစ်ပြီးအသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့မီခေးဒူဘင်စကီဖြစ်ပါတယ်။ VOA American တန်ညပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ1925/32နဲ့လိုင်းလက်မီတာ190တို့ကနေအသံလွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုအားပြီးနားဆင်ကြတဲ့အတွက်ကျေးဇူးတင်ပါတယ်။တော်တာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။ကျမများသတင်းအောင်ပါ
This program has come to you from the Voice of America, Washington.
Welcome.